Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ25ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမဆုမမရှင်တောက်ကြညအတွက်သောရရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ဆရာနာရှင်စန့်ကျင်ရေးနိုင်ငံတော်ဝန်ဆက်ပြီးတော့ဆန္ဒပြနေကြချိန်မှာပဲမန္တလေးမှာတော့တပ်ပေါင်းစုတပိတ်စစ်ကြောင်းထွက်ဖို့လူစုနေချိန်မှာပဲစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့ပါတယ
်စုတော့မရှိသေးတယ်ပေါ့နော်ဒီပြန်နေကျူတင်တင်းရလို့လည်းမသိဘူးရောက်ချလာပြီးတော့ကျန်းဖက်ဝင်ရောက်ဖြိုခွင်းတာပေါ့အမှတော့၄ရောက်ပါသွားတယ်လည်းပြောတယ်၆ရောက်ပါသွားတယ်ပြောတယ်တချို့တွေဆိုရောက်တော့မရောက်ကြသေးဘူးပေါ့နော်အဲ့လိုစစ်ကောင်စီဘက်က
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြာကြာသာရင်းနှီးကတိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းမင်းကြီးမြို့တန်ပေါက်ကျေးရွာမှာတော့အနီးအနားကျေးရွာကဒေသခံအလုံးလိုလိုအိုးအိမ်ဆုံပြီးထွက်ပြေးတိမ်းရှောင်နေရပါတယ်တရုတ်မြန်မာနယ်စပ်မန်စီမြို့နယ်မန်ဝင်းကြီးဒေသကတရုတ်နိုင်ငံဘက်ကဒေသခံတွေကမြမပိုင်နယ်မြေထဲမှာခြံစည်းကိုခတ်လာတဲ့အတွက်နှစ်ဖက်ဒေသခံတွေကြာအငင်းပွားနေကြပါတယ်မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲအတည်ပြုလူနာတွေထဲမှာကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပါလာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့အကြေညာပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစတင်ကန့်ကွက်တဲ့စန္ဒပြပွဲတွေဆက်တိုက်ရှိနေတာမှာဒီကနေ့လည်းရန်ကုန်ကဗဟန်းနဲ့လှိုင်မြို့နယ်တွေမှာအပြည့်အလွှာနဲ့လျက်တပြက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတရားဝင်ကစစ်အာဏာရှင်အဆုံးသတ်ရေးဖမ်းထားတဲ့သူတွေကိုပြန်လွှတ်ပေးရေးစရဲကြွေးကြော်သံတွေအော်ဟစ်တောင်းဆိုချက်ပါစာရွက်တွေဖြန့်ဝေခဲ့ပြီးခက်မြန်မြန်ပဲလူစုခွဲခဲ့ကြပါတယ်မန္တလေးမြို့မှာတော့တပ်ပေါင်းစုတပိတ်ထွက်ဖို့လူစုနေတော့လုံခြုံရေးတပ်တွေကအကြမ်းဖက်ဖြိုခွဲခဲ့ပြီးစန္ဒပြသူတချို့ကိုလည်းဖမ်းသွားခဲ့ပါတယ်။တပ်ပေါင်းစုတပိတ်မဖြစ်ခဲ့ပေမဲ့မန္တလာတက္ကသိုလ်တပိတ်၊ချမ်းမြသာစီပညာရေးကျောင်းပေါင်းစုတပိတ်စစ်ကြောင်းတွေကတော့ချီတက်စန္ဒပြနိုင်ခဲ့ကြပါတယ်။ဖေဖော်ဝါရီလ1ရက်နောက်ပိုင်းကစပြီးဒီနေ့ထိစစ်အာဏာသိမ်းမှုစန့်ကျင်ကန့်ကွက်စန္ဒပြပွဲတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲနေတာကြောင့်လူနည်းသွားပေမဲ့လည်းလုံခြုံရေးအခြေအနေပေါ်မူတည်ပြီးပုံစံမျိုးစုံနဲ့နိုင်ငံအနှံ့ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။လောင်းလုံတဝဲမြိုင်ဒဇယ်ကလေးဖားကန်တို့မှလည်းဆေးရုံချုပ်မှုကိုနေ့စဉ်ရက်ဆက်ကန့်ကွက်ဆန္ဒပြနေကြပြီးဘုဒ္ဓလင်မြို့နယ်ကကြေးရွာပေါင်းစုံတစ်ပိတ်ကအင်အားအတော်အသင့်များများနဲ့ချီတက်ဆန္ဒပြခဲ့သလိုတခြားမြို့နယ်တွေမှလည်းပျောက်ကြားတစ်ပိတ်မျိုးစုံဆက်ရှိနေပါတယ်ရှင်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေကြောင့်မြန်မာပြည်တွင်မှာအိုးအိမ်စွန့်ထွက်ပြေးရသူပေါင်း 23,000 ဝန်းကျင်ရှိတာကိုစိုးရိမ်တဲ့အကြောင်းကုလသမဂ္ဂကပြောပါတယ်။မနေ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာကုလအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖင်ဒူဂျာရက်ကကုလအဖွဲ့တွေရဲ့ပြောကြားချက်ကိုကိုယ်ကပြောခဲ့တာပါ။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကြားတိုင်းရင်းသားလက်နက်ကင်အချင်းချင်းကြားတိုက်ခိုက်မှုတွေကြောင့်နေရက်စွန့်ခွာပြေးနေရတဲ့သူတွေဟာကြားပြည်နယ်ကတသိန်းကျော်ပါဝင်မြန်မာနိုင်ငံအရှိတောင်ဘက်ကနေရက်စွန့်ခွာထွက်ပြေးနေသူပေါင်း2,000နီးပါးရှိနေပြီးချင်းပြည်နယ်မှာတော့2,000ကျော်ကချင်ပြည်နယ်မှာ1,000ကျော်ရှိလာနေတာပါအခုလိုစစ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းဖို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအမြန်ဆုံးအကောင်အထည်ဖော်ဖို့မြန်မာစစ်အာဏာပိုင်တွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖက်ရေးရာအကြီးအကဲအရာရှိခင်မွိုင်းကအရှေ့အာရှထိပ်သီးအရာရှိတွေနဲ့အာဆီယံအသင်းဒုတိယအတွင်းရေးမှူးချုပ်တို့နဲ့တွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအခုလိုတိုက်တွန်းထားတာပါဒီကြေညာချက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့မတရားဖမ်းဆီးခံထားရတဲ့သူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ဦးတည်ဖို့ပူးပေါင်းဆောင်ရွက်ရေးတိုက်တွန်းချက်တွေပါဝင်ပါတယ်ရှင်ထိုင်းနိုင်ငံမှာအိမ်ကူလုပ်သားတွေကိုနိုင်ငံတကာစံနှုန်းနဲ့အညီကာကွယ်ပေးနိုင်ရေးအဖြစ်အဆိုင်ရာအလုပ်သမားတမက ILO ရဲ့သဘောတူညီချက်အမှတ်189ကိုထိုင်းအစိုးရကလက်မှတ်ထိုးဖို့အိမ်အကူလုပ်သား권ရက်နဲ့ရွှေပြောင်းလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဇွန်လ24ရက်နေ့မှာတိုက်တွန်းလိုက်ပါတယ် အင်ကူလုတ်သားတွေကိုကာကွယ်ပေးဖို့အခွင့်အရေးဆောင်ခံခဲ့တဲ့ဆယ်နှစ်ဆိုတဲ့ခေါင်းစဉ်နဲ့မနစ်ကြာသာပြီးနေ့ကဘန်ကောက်မြို့မှာကျင်းပတဲ့နှီးနှော်ဖလှယ်ပွဲကနေထိုင်းအစိုးရကိုအခုလိုတိုက်တွန်းတောင်းဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာရှိတဲ့အင်ကူလုတ်သားတွေရဲ့မြန်မာနိုင်ငံကအများဆုံးဖြစ်ပြီးအများစုကလည်းတရားမဝင်လမ်းကြောင်းတွေကဝင်ရောက်လုပ်ကိုင်နေကြတာကြောင့်သူတို့အခွင Wilson Cudmon ကပြောပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့သူထိုင်းအလုပ်သမားဝန်ကြီးဌာနလူမှုဖူလုံရေးအရာရှိ Nguyen Group Thai Patch Air ကထိုင်းဝန်ကြီးဌာနအနေနဲ့အလုပ်သမားအခွင့်အရေးစီမံစည်းကမ်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြုပြင်ဖို့စ조사နေကြောင်းပြောခဲ့ပါတယ်ပြင်ဆင်မဲ့စီကံချက်တွေထဲမှာအင်ကူလုပ်သားတွေရဲ့အနှိမ်ဆုံးလောက်ခသတ်မှတ်ဖို့အလုတ်ချိန်၈နာရီထက်မပိုစီဖို့နဲ့ကိုဝင်ရှိလို့အလုတ်ထုတ်လိုက်တာမျိုးမလုပ်ဖို့စတဲ့အချက်တွေပါဝင်တဲ့အကြောင်းထိုင်းအလုတ်သမားဝန်ကြီးဌာနအရာရှိကပြောခဲ့ပါတယ်ရှင်။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့အလုံးပြန်ရုပ်သိမ်းမယ်ဆိုပေမဲ့အမေရိကန်တန်တမန်တွေရဲ့လုံခြုံရေးတာဝန်ယူဖို့အမေရိကန်စစ်သား650လောက်ချန်ထားခဲ့မယ်အကြောင်းအမေရိကန်အရာရှိတွေက AP သတင်းဌာနကိုပြောပါတယ်။အာဖဂန်ကအမေရိကန်တပ်တွေပြန်ရုပ်သိမ်းရေးအစီအစဉ်ကိုလာမယ့်သတင်းနှစ်ပတ်အတွင်းအတော်များများပြီးအောင်ပင်တဂွန်စစ်ဌာနချုပ်ကစီစဉ်နေပါတယ်။လာမယ့်စက်တင်ဘာလမှာတူရကီတပ်တွေလုံခြုံရေးလွှဲပြောင်းမယူခင်အထိနောက်ထပ်ယာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကဘူးမြို့တော်လေစိတ်လုံခြုံရေးတာဝန်ယူပေးထားမှာပါ။အရင်ကချမှတ်ထားတဲ့တပ်ရုပ်သိမ်းရေးနောက်ဆုံးသတ်မှတ်ရေးအစီအစဉ်တွေအတိုင်းဇူလိုင်လ4ရက်အမေရိကန်လွတ်လပ်ရေးနေ့မတိုင်ခင်အမေရိကန်စစ်ဦးစီးချုပ်တွေမဟာမိတ်တပ်ခေါင်းဆောင်တွေနဲ့စစ်တပ်ဖွဲ့ဝင်အတော်များများကိုပြန်ရုပ်သိမ်းမှာပါဒီကနေ့တောက်ကြနေမှာအာဖဂန်သမ္မတအက်ရှရက်ဂန်နီနဲ့ငင်းချမ်းရေးအကျိုးဆောင်အကြီးအကဲအဗ်ဒူလာတို့ဟာအမေရိကန်သမ္မတရဲ့အိမ်ဖြူတော်မှာသမ္မတဂျိုးဘိုင်တန်နဲ့တွေ့ဖို့ရှိပါတယ်ဒီအရေးကြီးတဲ့ဆွေးနွေးပွဲမတိုင်ခင်မှာတော့အမေရိကန်တပ်တွေအပြီးရုပ်သိမ်းမဲ့စက်တင်ဘာလ17ရက်မတိုင်ခင်စစ်ဖြစ်နေတဲ့အဖွဲ့တွေကြားအာနာခွဲဝေရေးနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေပြဆနိုင်အောင်တတိယဂျာဂန်အဖွဲ့အဖြစ်ကူညီဖို့ကာတာနိုင်ငံကမနေ့ကတရားဝင်ကမ်းလှမ်းထားပါတယ်
အန္တရာယ်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ19.9 kHz 15.5 MHz ည19.25 kHz 11.83 ည19.32 kHz 9.35 နဲ့စနေတနင်္ဂနွေမှာ19.190 kHz 15.5 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာတဝန်းလုံခြုံရေးနဲ့ COVID-19 ဘေးကနလန်ထူနိုင်ရေးနိုင်ငံတွေအားလုံးပူးပေါင်းကြိုးပမ်းကြဖို့အရေးကြီးနေပြီလို့ပြင်သစ်ရောက်နေတဲ့ American နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီး Anthony Blinken အနေနဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီး Ron Yves Le Drian နဲ့တွေ့ဆုံစဉ်မှာနိုင်ငံအားလုံးရဲ့ပြည်သူတွေရှင်သန်ရပ်တည်မှုပေါ်ရိုက်ခတ်လာတဲ့စိန်ခေါ်မှုတွေကိုဖြစ်ရှင်းရမှာအားလုံးအတူပူးပေါင်းလှုပ်ဆောင်ဖို့ထက်အခုပိုရေးကြီးတာမရှိတော့ဘူးလို့ပြောခဲ့ပါတယ်။အမေရိကန်ရဲ့ဦးဆောင်မှုကဏ္ဍကိုမြင့်တင်ပြီးမဟာမိတ်တွေနဲ့လက်တွဲခိုင်မာဖို့ကြိုးပမ်းနေတဲ့သမ္မတဘိုင်ဒန်ဆိုရရဲ့မူဝါဒအတိုင်းနိုင်ငံသားရေးဝန်ကြီးဘလင်ကန်ဥရောပနိုင်ငံတွေကိုသွားပြီးမဟာမိတ်တွေနဲ့တွေ့ဆုံနေတာပါ။ဝန်ကြီးဘလင်ကန်ကဆက်ပြီးဥရောပနိုင်ငံသားတွေပေါ်အမေရိကန်အနေနဲ့ COVID-19 ဆိုင်ရာခီးသွားကတ်သတ်မှုတွေကိုတော့ပြန်ရုပ်ပေးဖို့စီစဉ်နေသေးပေမဲ့ရက်တိကျကိုတော့ပြောနိုင်ဖို့စောသေးတယ်လို့ဆိုခဲ့ပါတယ်။ဒီခေတ်စနေဝင်ကြီးဘလင်ကန်ဟာပါရီမြို့တော်ကစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအစီအစဉ် OECD ရုံးကိုလည်းတွားခဲ့ပြီးအထူးသဖြင့်မူချုပ်မက်သီးယပ်စ်ကမန်နဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျ။ဂျပန်အနေနဲ့ကိုဗစ်ကာကွယ်ဆေး6တန်းကိုအာဆီယံ9နိုင်ငံနဲ့ထိုင်ဝမ်ကျွန်းတို့ကိုပေးမယ်လို့ဂျပန်နိုင်ငံသားရေးဝင်ကြီးကပြောလိုက်ပါတယ
်။え、シンポセフトのま、調整を含む諸般の条件が整いましたら、
ကျွန်တော်တို့အနေနဲ့တခြားနိုင်ငံအစိုးရတွေနဲ့ညှိနှိုင်းတာပါဝင်လိုအပ်တာတွေစီစဉ်ပြီးသွားရင်အက်စထရာဇနကာကာကွယ်ဆေးတစ်သန်းစီကိုအင်ဒိုနီးရှား၊မလေးရှား၊ထိုင်း၊ဖိလစ်ပိုင်တို့ကိုဇူလိုင်1ရက်နောက်ပိုင်းရှေ့သတင်းပတ်ထဲဖြစ်နိုင်သမျှအစောဆုံးပို့ပေးသွားပါမယ်။ဒီအတွက်စီစဉ်စရာတွေကိုအပိတ်သက်လုပ်နေပါတယ်။ဒါအပြင်အရင်ကာကွယ်ဆေးပို့ထားပြီးတဲ့ထိုင်ဝမ်နဲ့ဗီယက်နမ်ကိုလည်းနောက်ထပ်တစ်သန်းစီထပ်ပို့သွားပါမယ်လို့ဝန်ကြီးတိုရှိမစ်ဆုမိုတဂီကပြောသွားတာပါ။တကယ်တော့မချမ်းသာတဲ့နိုင်ငံတွေကိုချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးပို့ကူညီပေးဖို့ကုလသမဂ္ဂရဲ့ COVID ကာကွယ်ဆေးညွှန်ပေါင်းအဖွဲ့ COVID ဆက်ဖိအားအောက်မှာအမေရိကန်နဲ့ဥရောပကလာတူကူညီပို့ပေးခဲ့ပြီးဂ ဂျပန်အတွက်လည်းတန်တမန်ကြီးဩဇာတက်စေမဲ့အခုလိုအကူအညီမဲ့အစီအစဉ်ကိုကြေညာလိုက်တာပါအခုလိုချမ်းသာတဲ့ဒီမိုကရေစီနိုင်ငံတွေကအကူအညီပေးတာမရှိသေးတဲ့မြန်မာနိုင်ငံမှာတော့အိန္ဒိယအိန္ဒိယကကူးစက်မြန်ပြင်းထန်တဲ့ပိုးမျိုးကွဲတွေဝင်လာပြီးကူးစက်မှုတွေပြန်မြင့်တက်လာရမှာမနေ့ကပိုးတွေ့သူတွေ800နီးပါးအထိနဲ့သေဆုံးသူ6ဦးထိတက်သွားခဲ့ပါတယ်ခင်ဗျသီရိလင်္ကာနိုင်ငံမှာတော့တည်တံ့ချနေတဲ့ထောင်သား150ခန့်ကသူတို့တည်တံ့ကိုလျှော့ပေါပေးဖို့အစာငတ်ခံဆန္ဒပြနေကြပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့တပ်ဖြတ်မှုတွေကန့်ကွက်ခံထားရတဲ့အရင်လွှတ်တော်မှတူကိုသီရိလင်္ကာသမ္မတရိုတန်ဖယာရာဂျာပက္စာကတည်တံ့ကနေလူငင်းချမ်းသာခွင့်ပေးပြီးမှအခုလိုဖြစ်လာတာပါ။အခုလိုလွှတ်တော်မှကိုမနေ့ကလွှတ်ပေးခဲ့တာအတွက်ကုလသမဂ္ဂလူခွင့်ဆိုင်ရာရုံးတဲ့သီရိလင်္ကာဆိုင်ရာအမေရိကန်သမ္မတကြီးတို့ပါဝင်အများကဝိုင်းဆန့်ကျင်ကန့်ကွက်ခဲ့ကြပါတယ်ဒါကဥပဒေစိုးမိုးရေးကိုအားနည်းသွားစေတယ်လို့သူတို့ကဆိုပါတယ်လွှတ်တော်အမတ်ဒူမင်ဒါဆီလ်ဗာဟာသူ့ပြိုင်ဘက်လွှတ်တော်အမတ်တူကိုပြီးခဲ့တဲ့ဆယ်နှစ်တုန်းကရွေးကောက်ပွဲကာလအတွင်းတတ်ဖြတ်ခဲ့မှုအတွက်တည်ရန်ကြခံထားခဲ့ရပြီးသီရိလင်္ကာကိုအုပ်ချုပ်နေတဲ့ရာဂျာပက္စာမီတာစုနဲ့နှိစက်ကမျက်နှာသာပေးခံထားရတယ်လို့အများကထင်မြင်ထားပါတယ်အခုတော့ကျန်တဲ့တည်ရန်ကြခံထားရသူပေါင်း150ခန့်ကလည်းသူတို့တည်တံကိုပါရှော့ပေါ်ပေးပြီးတသက်တကျွန်းဖြစ်ပြောင်းပေးဖို့ဆန္ဒပြနေကြတာပါလို့ထောင်ပြောခွင့်ရချန္ဒနာအီကန်နယာကီကဒီနေ့ပြောလိုက်ပါတယ်။ဒီကိစ္စကိုဖြစ်ရှင်းပေးနိုင်ဖို့လဲထောင်ရာရှိတွေအနေနဲ့တရားရေးဝန်ကြီးဌာနနဲ့အခြားဆိုရဌာနအရာရှိတွေနဲ့ဆွေးနွေးနေတယ်လို့ပြောခွင့်ရအီကန်နယာကီကပြောခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်မပြောခဲ့ပါဘူးခင်ဗျာ။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ရှိမိုင်ယာမီမြို့ကအထက်မြင့်ဆောင်ဦးပြိုကျမှုတွေသေဆုံးသူတိုလာပြီးပြောက်ဆုံးသူတရားကန့်ကိုလည်းဆက်ရှာဖွင့်နေရမှာအကူအညီပေးဖို့သမ္မတအမိန့်ပါထုတ်ပြန်လိုက်ပါတယ်။မိုင်ယာမီဒေးဒ်ခရိုင်ကအခန်း136ခန်းပါ12ထပ်တိုက်ကြီးတစ်ခုရဲ့အချမ်းတစ်ချမ်းမနေ့ကပြိုကျခဲ့ပြီးအပြည့်စည်ပုံတွေအောက်ပိတ်မိနိုင်သူတွေကိုဆက်လက်ရှာဖွင့်နေရမှာသမ္မတဂျိုးဘိုင်ဒန်ကလည်းအရေးပေါ်အကူအညီပေးဖို့ဒီနေ့အမိန့်ထုတ်လိုက်ပါတယ်။ဒီပြိုကျခဲ့မှုတွင်သေဆုံးသူ3ယောက်ထက်မနည်းရှိပြီဖြစ်ပြီး17ဦးထက်မနည်းဒဏ်ရာရခဲ့ကာဒါဇင်နဲ့ချီပျောက်ဆုံးနေစေပါအသက်ရှင်သူ40ခန့်ကိုလည်းကုညီကေစေးသမားတွေကအပြည့်စည်းတွေကြကနေကဲထုတ်နိုင်ခဲ့ပေမဲ့ပိတ်မိနေသူအများပြားကြံနိုင်သေးတာမို့လက်မလျှော့ပဲဆက်ရှာဖွေသွားမယ်လို့မနေ့ကလည်းညလုံးပေါင်းဆက်ရှာခဲ့တဲ့ကေစေးသမားတွေကဆိုပါတယ်လောလောဆယ်အထိပျောက်ဆုံးသူ69ယောက်ရှိနေပါတယ်သမ္မတဂျိုးဘိုင်ဒန်ကလည်းဒုက္ခရောက်နေသူတွေကိုကုညီကေစေးပေးနိုင်ဖို့ဖလော်ရီဒါပြည်နယ်တွင်းအရေးပေါ်အခြေအနေကိုခွင့်ပြုကြေညာပေးခဲ့ပါတယ်တိုက်ပြိုကျမှုကြောင့်ထိခိုက်ခဲ့သူတွေကိုရေးပေါ်ကူညီနိုင်ဖို့နဲ့လိုအပ်တဲ့ထောက်ပံ့တွေပေးနိုင်ဖို့ပြည်တွင်းလုံခြုံရေးဌာနနဲ့ပြည်ထောင်စုရေးပေါ်စီမံခန့်ခွဲရေးဌာနဖီမာတို့ပူးပေါင်းဆောင်ရွက်ကြဖို့သမ္မတအမိန့်ပေးထားတယ်လို့ဒီနေ့စောပိုင်းအိမ်ပြီးတော့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
တောက်ကြများအတွက်ထိတ်တဲရောက်သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်မန္တလေးမှာတော့တပ်ပေါင်းစုတပိတ်စစ်ကြောင်းထွက်ဖို့လူစုနေတဲ့အချိန်မှာပဲစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့လို့ဖမ်းဆီးခံရသူတွေရှိခဲ့ပါတယ်မန္တလေးမှာပဲစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူတဦးတနက်နဲ့ပြစ်ခတ်ရပြီးဒဏ်ရာရခဲ့ပါတယ်ရန်ကုန်မှာတော့ဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့တယ်လို့ပောက်ကွဲမှုတွေလည်းဖြစ်ခဲ့ပါတယ်ဒီအချိန်ကြီးအားလုံးကိုစူးစီးပြီးရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်ဒီကနေ့ညနေပိုင်းမန္တလေးမှာတပ်ပေါင်းစုတပိတ်ထွက်ဖို့လူစုနေချိန်မှာပဲစစ်တပ်နဲ့ရဲရောက်လာပြီးတော့ပြစ်ခတ်ဖြိုခွဲခံရတယ်လို့ပါဝင်သူတဦးကပြောပါတယ
်3038မန္တလေးမြို့ရဲ့84နာမမိန်းနာမစုတုံးတော့ရှိသေးတယ်ပေါ့နော်ဒီထွက်ဖို့အတွက်စုတုံးရှိသေးတယ်သူတို့ဘယ်ကနေကျူတင်တင်းရလို့လည်းမသိဘူးရောက်ချလာပြီးတော့ဟိုကတူအကျံဖက်ဝင်ရောက်ချုပ်ခွင်းတာပေါ့အမှတော့ကြည်ကြကြတော့ကျွန်တော်လက်သေးချာမသိရသေးဘူး၄ယောက်ပါသွားတယ်လို့ပြောတယ်၆ယောက်ပါသွားတယ်ပြောတယ်ဘယ်နှယောက်ပါသွားတယ်ဆိုတော့ဟိုအခုချိန်ကြီးကိုတချို့တွေဆိုရောက်တော့မရောက်ကြသေးဘူးပေါ့နော်အဲ့လိုသူပေါ့စစ်ကောင်စီဘက်ကဝင်ပြီးအကျံဖက်ဖြိုခွင်းခံလိုက်ရတဲ့အတွက်အဲ့မှာလက်ရှိတော့အမှ၉ထဲမှာဖမ်းခါထားတယ်လို့အဲ့တော့ပဲသိရသေးတာခင်ဗျာ
ဒါပေမဲ့မန္တလေးတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်စစ်ကြောင်းချမ်းမြသာစီပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းတွေကတော့ချီတက်နိုင်ခဲ့ကြပါတယ်ဒီနေ့တည့်ရက်ထဲမှာပဲမန္တလေးမြို့ချမ်းမြသာစီမြို့နယ်ကန်တာယာမြို့တင်မှာစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူစက်ခိုင်ဖူမျိုးရေးပါတီဝင်တဦးတနက်နဲ့ပြစ်ခတ်ရပါတယ်။ပြစ်တဲ့သူလို့တန်လျာရှိတဲ့သူရဲ့အိမ်ကိုစစ်တပ်ကဝင်ရှာပေမဲ့မိမသွားခဲ့ဘူးလို့ဒေသခံတဦးက VOA ကိုပြောပါတယ်
။ပြစ်တဲ့သူ56 59ကြားကစက်ခိုင်ဖွဲ့ဝင်မို့စက်ခိုင်ပါတီဝင်မို့နော်။တို့တို့မင်းဆိုတာသူကိုမဲ့ငါးနိုင်လောက်ပါတနက်နဲ့လာပြစ်သွားတယ်။ဒါပြစ်သွားတာက ยังงาดอกเว้ยงาเจ็บแล้วน่ะเช็ดมันน่ะเช็ดอะไรเช็ดมันอ่ะสุดยาวสิ่งพอตัวเลยดูว่าเราไม่ตีบ่ปั๊มลูกเจ็ดลูกอ่ะตีเดียวลูกอ่ะเปลี่ยนเปลี่ยวจะรอไอ้ยูไปเช้าเนี่ยจะเลยดูว่าเราไม่ไอ้เช้าเนี่ยเราตีอะไรไอ้ยูเช้าเราดูพิจิตรโอ้โหอะไรมาดูโอ้ชนะเดียวเรา
ปัญหาดีอะไรแบบตัวอะไรเราต้องเสียดีใช่ไหมไอ้หน้าใบนี่เราไม่ดีอะไรวะเนาะยังคงไล่มิวเนี่ยมาโรที่นี่มันเป็นงาปากเวมุนักคู่พิเคตุลูมันนี่หน้าใบงาเลยยังคงได้แรงตายามิวเนี่ยอเมติยักษ์อัตตากาตเซซาตินเจ้ามาปากเวมุพิเคบารีที่ลูกปากเวมุรีชินีเดจามาเลยยังคงเป็นมิวเนี่ยฮิราชิลันฮาวมาสุเวสนาตยาจาบารี ยังงูมาสนับยาเรตุรีนี่เนี่ยกูนี่ไทยเนี่ยมิวเนี่ยมาสะใต้สนับยาเราบ่ฮู้เพ่อะกูนอกไปมา
มิวเนอร์พี่เอามีสนับยานี่จ้าเลยลูกสนับยาอุตสาหนุ่งแกตัวก็พี่ว่าเลยยังงูเนี่ยเลยฉันว่าดูดิลูกชายมิวเนอร์ที่แฟนมิวเนอร์มาว่าสนับยาวิลูกเขยแต่ก็เสียใจอันนี้ใช่ที่ว่าฉันว่าเราคุณเนี่ยเราอาเป็นอะไรมาดูดิอย่างนั้นเราใช้โอเคนะที่สุดตอนนี้ฉันว่ามิวเนอร์อยู่นะที่ว่าดีงูเนี่ยมาเปล่าดีงูเนี่ยมาชีวิตเราที่ว่าจะมีชามิวเนอร์อะไรก็ได้ที่ใช้มาจากที่ว่าแต่ไม่มีอะไรก็เสียเนี่ยเราฉันว่าดี
ลุงเนี่ยลุงเนี่ยดูวิธีมีสุขตัวฉันว่าลุงเนี่ยมองมาเลยสักอย่างส่วนนั้นสิเลี้ยนี่เนี่ยได้ไหมก้ามุ่งไปเนี่ยจะทำมิววิโอยีร์กูมาฮิตว่าสอจาร์เลยลุงเอ๋ยเอาตรงใจจ้าว PDF อัพเวอร์วันนี้ลุงสบีสิจักกับแผ่นตัวเรื่องลุงมุ่งสะดวกยี่มีเดียร์วิวมาพิจารณาหนีไปเลยลุงเอ๋ยพันสิแค่ไหนปัตตาบีมีเงาบูเนี่ยมีการยึดสังกูฟิวิกาสะดวกกับบีเมสะดวกไม่ยากเกิดลุงมีด้านส่วนดีกูเลยสะดวกลุงไม่ยากเกิดบ่าว มีด้านส่วนที่ชูการ์ดที่ลุงเอริฮาPDFอัพเวอร์วันนี้มาฮับฮูโลมีด้านส่วนที่อุกาโซเชียลมีเดียมาฮิตฮาราโรตุยาบารีพันสิเขียนตัวเองกูชูสังเป็นนี่เลยแต่ชมยูกาชินิตอุกูไม่รำมาโรที่ดึงกูตัวจับไปเมื่อกูยิ่งจ้องลารามสีเดือบลูพี่บารีฉันไม่รู้จะเตรียมมาสักตัวไม่ยากนะเดี๋ยวกูยิ่งจ้องลามสีเดือบสิจักกาอาณาติงเอร่างาลาเรวินาบีพี่ไปเมื่อ
อาณาติมุสันจิงกังเกิดสนับยาบริในงานจวนดีดาร์ชูมาในเซนลูเซชินิเซพีบีที่นี่มาเลยลาวลงตัวเวียนยายเดเซคลีพากันปูดินสาเรติดารีมาเจียวอาบังซงทบิอาบาเวชิดสนับยาบริชิเกบาริชิมาเข็มชุดเว็บยาบิเกราวาชินไต้เวรีพินิเดมิงกิมบักกะเชนิกูยาบิบามีสุดท้ายเนี่ยดีดาร์แคมปีดูกากวยตับเว PDF ตัวจ้า จะทำเรื่องนี้กับไต้หวันพิเคเรสกายได้มิงกิมยูแต่บางจีวาอันนี้น่าจีวาริกาที่ได้แคมปีดูอาลูลูลูโอเอ็นส่งความวิทย์พิเนียบาร์เอตัวด้วยเย่บอกกูนี่เรื่องนี้บาร์เอที่กันนี้มาเราเปลี่ยนอยู่ในนามาสิตาเจนันมายส์เวตไต้ไข่แข่งอะไรสุดเด็ดเรื่องทั่วโลกเกี่ยวกับที่เรื่องบอกมาเราเสกังสีบักกันยิ่งสุดท้ายบาร์เอยังงงอะไรที่เรื่องกูจะจดได้กับพี่บาร์เอมิงกิมยูเนี่ยมาส่วนละสังเกตุนี้ก็สับบีมิงกิม PDF เสด็จจ้าไต้หวันพิเคบีเรนเอาที่ด้านกันจีวาดาตองเนี่ยจีเบลูยาโก้ทับยี่เต็งเซาเนียร์เลยจ้าเลยก็มันนี่ส่วนละนั่นสิเลียนี่ก็เลยแต่บอกจีวานี่มาไต้หวันพิเคราจ้าที่ด้านกันด้วยทับยี่เนียร์ละวะทับยี่ป้องเนียร์เลยเสียงด้วยยี่บอกสันนิษฐานเนี่ยสิว่ากูนี่ด้วยลูกนี่เรื่องลูกที่ด้านกันดูก็ฟิวเอโก้เบียวบาร์เลยอ๋อกูทับยี่เนี่ยเช่นเดียวกันมาบอกว่าที่ช่างไปเรื่องมาที่เดลี่วันนี้ทุ่มมันนี่เนี่ยจะตัวเนี่ยเนี่ยบอกว่า ที่ดังว่ามันเนี่ยลุงมีชีวิตว่าดังว่าอยู่อะไรนาฬิกาเสียอยู่อะไรคุณยากุนว่าอารมณ์ทุกที่เนี่ยเองถ้าเราดังว่าในประเทศที่เราเว็บบูดูอันนั้นเลยสมิญสมิญเลยยังเว้นว่าชาวบ้านอินเดียมาเสียส่วนนี้โดนโน่โดนโน่ดีอ่ะบ้านโน่มีจารุไอ้มาเสียว่าบิดลุลุ่ยอะไรอินเดียมามีเยอะแยะลูกค้าเขาเสียเงินก็คือมาสานายเขาลุ่ยเลยสีวาลีลุ่ยเลยอ่ะอาจจะโดนเรื่องเชนีวายก็ได้อะไรเลย
สกายไดเนก้าเบมิงเกมยูเชนดูมยูอพกัตจิวารีฮาสิตเนมิงเกม PDF จ้าไต้หวันพีบีสิตเนก้าจิวารีเลยมาจากน่าสุดลูเว็บบีโร่ตัสเวชชาพูดารีเลวดาจ้าเบลูยาตอดองดูเรกูสิบยาวเนียบารีส่วนล่างนั้นสตุยเนก้าเลยชิมเป็นมิวเน่บันบุยจิวานี ဖန်ခါချောင်းပေးနဲ့တယောချင်းကျူရွာတို့မှာစစ်တပ်နဲ့ရဲမဝင်ခံ PDF တို့တိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတပ်အပါအဝင်အယောက်20ကြာဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်ကြာဆုံးတယ်ဆိုတဲ့အဲ့ဒီပြောဆိုချက်နဲ့အရေးအတွက်ကို VOA ကတိကျအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့မနေ့ပိုင်းကစကိုင်းတိုင်းဒေသကြီးပလဲမြို့နယ်မှာစစ်တပ်ရင်နန်းကိုဒေသခံ PDF တပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမာပင် KI PDF အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။အဲပလဲဖြစ်စဉ်အခြေအနေကတော့ကျွန်တော်တို့မနေ့ကနေ့က4နာရီကျော်လောက်ကနေမဟောင်းနေဖွဲ့တယ်ကျွန်တော်တို့စီတောင်ဦးမှာ9နာရီကျော်လောက်မှရောက်တယ်။အဲ့ရနေပဲဆက်ပြီးထွက်တော့တာကျွန်တော်တို့စီတောင်ဦးဝမ်ပေါင်းရင်းမာပင်ပလဲလမ်းကြောင်းကိုတက်သွား။မင်းနိုင်ပင်ရဲ့အနောက်ဘက်ကကန်တောင်ဆိုတဲ့ဆံရကြီးရောရှိတယ်။ဒီကတော့ရခေါ်များတည်းရတော့ဟိုငကမတောင်ပေါ်ရ။ဟုတ်အဲ့ဒီနေရာမှာဖြစ်။ပြည်သူတွေထောင်ထားတဲ့နိုင်တုံးလုံးသူတို့မောင်းလာတဲ့ရင်းနှန်းကားတုံးကြီးအဲ့မှာထိခိုက်မှုရှိပါတယ်။အဲလက်တော်ပြည်သူတိုင်းရရှိမှုတော့မသိရသေးဘူး
။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကညင်းဆိုထားပြီးငကမတောင်သားမှာစစ်ကား3စီးမိုင်းနေမိတယ်ဆိုတာမရှိဘဲဆက်ချုပ်ရင်းပြီးရပ်တန့်နေတဲ့အတွက်ပြန်လည်ပြင်ဆင်နေတာသာရှိပြီးလုံးုံရေးလဲအပြည့်အစုံရှိတယ်လို့တုံ့ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလွတ်လပ်တဲ့သတင်းဌာနတွေကိုလိုင်စင်ရုပ်ပိတ်သိမ်းခဲ့တာရှိသလိုသတင်းနောက်တွေကိုဖမ်းဆီးထောင်ချတာလည်းရှိခဲ့ပြီးအခုချိန်မှာတီးခြားလွတ်လပ်တဲ့သတင်းမီဒီယာသမားတွေအနေနဲ့အခင်းဖြစ်နေရတွေကိုကိုယ်တိုင်သွားပြီးသတင်းရယူနိုင်ခြင်းမရှိတာကြောင့်အခုလိုနှစ်ဖက်ပြောဆိုချက်တွေအပေါ်တီးခြားအတည်ပြုဖို့အခက်အခဲတွေ့နေကြရပါတယ်ခင်ဗျာ
ခုကြော်ကြော်သိန်းပြပြပေးခဲ့တာပါရှင်အခုဆက်ပြီးတော့တရုတ်ဘက်ကနယ်စပ်မှာလာပြီးခြံစည်းရိုးခတ်တဲ့အခြေအနေကိုပြောပြပေးကြပါတယ်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်မန်စီမြို့နယ်မန်ဝင်းကြီးဒေသမှာတရုတ်နိုင်ငံဘက်ကဒေသခံတွေကမြန်မာပိုင်နဲ့နယ်မြေထဲမှာခြံစည်းရိုးလာခတ်တာကြောင့်နှစ်ဖက်ဒေသခံတွေကြားအငြင်းပွားနေပါတယ်ဒီကိစ္စကိုမြန်မာအာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်ကင်တွဲဖြေရှင်းပေးဖို့မန်ဝင်းကြီးဒေသခံတွေကလိုလားနေကြပါတယ်တရုတ်မြန်မာနယ်စပ်အငင်းပွားမှုအခြေအနေရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင
်။လက်ရှိနယ်မြေအငင်းပွားတဲ့နေရာကတရုတ်မြန်မာနယ်စပ်နေကြားမတိုင်အမှတ်53မြင်းဆောင်1နဲ့2ကြားမှာဖြစ်ပြီးတော့ဒီလ22ရက်နဲ့23ရက်မှာတရုတ်ဘက်ကမြန်မာပိုင်နယ်မြေထဲဧက80လောက်ထိကိုဝင်ရောက်ခြံခတ်လာတာကြောင့်ဆိုပြီးတော့နိုင်ငံဒေသခံပြည်သူတွေကြားမှာအငင်းပွားခဲ့တာပါ။အဓိကအငင်းပွားရတာကတော့နယ်စပ်6မှာတရုတ်နိုင်ငံဘက်ကရေဒိန်းနိုင်ငံတွေတိဆောက်လိုက်တဲ့အခါရေစီးကြောင်းပြောင်းသွားပြီးတော့ဖြစ်ပေါ်လာတဲ့မြေနုကျွန်းကိုတရုတ်ဒေသခံတွေကသူတို့ပိုင်အဖြစ်ခြံစည်းဥခတ်လာတာကြောင့်လို့မန်ဝင်းကြီးဒေသခံတို့က VOA ကိုပြောပါတယ
်ဒီနေ့တိုက်စားတော့မြန်မာနိုင်ငံဘက်မှာမြစ်ထိန်းနိုင်ငံမလုံနိုင်ဘူးအဲ့တော့သူတို့ကလှုပ်တော့ဒီဘက်ကိုမြေရေတွေတိုက်စားပြီးတော့မြေနုကျွန်းတွေကဒီဧက80လောက်သူတို့ဘက်ကိုကတ်သွားတာပေါ့လေပေါ်သွားတာပေါ့မြန်မာနိုင်ငံဘက်ကတော့မြစ်မြစ်ချောင်းကစီးတာပေါ့လေအဲ့ဒါတော့နမန်ချောင်းဒါတော့အဲ့ဒီမြန်မာကျောင်းဧက80လောက်ကိုသူကထတ်လို့ခြင်းနဲ့သဘောပေါ့နော်အဲ့ဒါပေါ့ချေရေးလာခတ်တယ်ခတ်နေတာနာမှာပဲတော်တော်ကတ်သွားတယ်ဆွာပြီးတော့မှာတော့လောက်ကြတယ်ပေါ့ဗျာ
ခြံစည်းရိုးခတ်တာဟာ COVID-19 ရောဂါကြောင့်လူအဝင်ထွက်တားဆီးဖို့လို့တရုတ်ဘက်ကအကြောင်းပြခဲ့ပြီးမြန်မာဘက်ကခြံစည်းရိုးဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်10မိနစ်လောက်အကြာမှာတော့တရုတ်နိုင်ငံဘက်ကလုံခြုံရေးအဖွဲ့ဝင်တွေရောက်လာကြောင်းလည်းပြောပါတယ
်ကျွန်တော်ဖြုတ်ဖြတ်ပြီးအဲ10မိနစ်လောက်ကြာတော့အဲ့ဒီကျွန်တော်လုံခြုံရေးစစ်တပ်လုခေါ်မယ်ပေါ့လေဒီလက်နဲ့အပြည့်စုံမယ်သူတို့ရောက်လာတာရှိတယ်အင်းအားက30-40လောက်ရှိတာပေါ့အဲ့ဒီရဲကားနဲ့တော့သူတို့အဲ့လိုဟိုပွိုင်ကားနဲ့လာတာ
နေကြားမှတ်တိုင်အမှတ်53မြင်းဆောင်3ကတော့ပျောက်ဆုံးနေပြီဖြစ်သလို53မြင်းဆောင်4ကတော့မြကန်းပေါ်ကနေရေထဲကျလူလူဖြစ်နေပြီလို့ပြောပါရယ်မန်ဝင်းကြီးနေသက်ဒေသမှာ2014ခုနှစ်ကလည်းတရုတ်ဘက်ကသူတို့ပိုင်နယ်လို့သတ်မှတ်တဲ့နေရာမှာပေ20အမြင့်မြထိန်နိုင်ရန်ကိုတိဆောက်ခဲ့သလို2020မှာအဲ့ဒီမြထိန်နိုင်ရန်ပေါ်မှာခြံစည်းရိုးကာရန်ခဲ့ပါရယ်အဲ့နောက်မြင်းသူကျွန်းနေပေါ်လာပြီး2019ခုနှစ်မှာလည်းနှစ်ဖက်ပြည်သူတွေအကြားအငင်းပွားတာတွေဖြစ်ခဲ့ကြအောင်ဒေသခံတွေကပြောပါတယ်မန်ဝင်းကြီးဒေသခံရမ်မီရဖတ်ဦးကတော့ဒီလိုအငင်းပွားတာတွေမကြာခဏဖြစ်တယ်လို့လည်းပြောပါတယ
်ရှင်တို့ကဖြစ်ဘူးတယ်ခဏခဏဖြစ်ဘူးတယ်၃-၄ခါတော့ရှိပြီအရင်နှစ်၃ခါဆိုရင်တို့ကဒီနက်နက်ကင်မိမတော်မှာဒီဘက်ဟိုတည်တယ်ဟောမနေ့၃ခါကိုလေအဲ့လိုခဏခဏလည်းဖြစ်ဘူးပ
ါနေသက်အငင်းပွားမှုတွေရေရှည်ဆက်မဖြစ်စေဖို့အစိုးရအနေနဲ့ကြက်ကြက်မမတ်ဆောင်ရွက်ပေးစေခြင်းကြောင့်လဲမန်ဝင်းမြို့မိမြို့ဖတ်တဦးကတောင်းဆိုထားပါတယ်
သူကတော့လာပြီးနေဆောင်ပြီးတာတော့မရှိသေးဘူး။ဒီမှာလာမဖြစ်ရှင်းပြတော့လေ။နေကျွန်တော်တို့ရွာသားတွေလည်းပဲ။ဟ ဖြည့်ရှင်းနေရတာပေါ့ဗျာတိုးမယ်ဆိုရင်တော့ဒီပေါင်းစီလာပြီးဆီဆစ်သေးဘူးဗျာကျွန်တော်တို့အဲ့ဒါကိုလည်းစာတို့လေးတင်ခဲ့ပြီးပါပြီနှစ်ချိန်ရှိပါပြီဒါမဲ့ထူးခြားမှုကဘာမှမရှိလာဘူးအဲ့ဒါတိတိကျကျဆောင်ပေးသေးတယ်ဗျာကျွန်တော်တို့ပိုင်တာဘယ်လောက်ရှိရလဲသူတို့ပဲပိုင်တာဘယ်လောက်ရှိမယ်ဗျာကျွန်တော်ကောင်းမှုလာပြီးတော့ဆီဆစ်မပေးဘူးဆိုရင်တော့ပြဿနာတက်လျှောက်ပြီးသွားမှာမဟုတ်ဘူးဗျာအဲ့ဒါကြောင့်ပြဿနာပိုကြီးသွားနိုင်မှာဆိုလို့ပေါ့ဗျာ
ဒီကနေ့အတွင်းကကိုကန့်ဒေတာလောက်ကန်မျိုးအနီးမူဆဲခရိုင်မန်ဟီရိုမျိုးအတွင်းမှာလည်းတရုတ်နိုင်ငံဘက်ကချန်စီယိုခတ်တာရှိခဲ့တာကြောင့်မြန်မာနိုင်ငံဘက်ကကန့်ကွက်တာတွေရှိခဲ့ဘူးသလို2019ခုနှစ်ကလည်းချင်းရွှေဟော်နဲ့နန်းခမ်းမျိုးနယ်ဘက်တွေမှာနေသက်ရေးအငင်းပွားတာတွေဖြစ်ခဲ့ပါတယ်တရုတ်နဲ့မြန်မာနိုင်ငံထိဆက်နေတဲ့နေကြာမြင့်ဟာမိုင်မောင်း1350နီးပါးရှည်လျားပြီးတော့နှစ်နိုင်ငံနဲ့နမိတ်စာချုပ်ကိုတော့1960ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ဒီမှာနေသက်သဘောတူစာချုပ်အရ9နှစ်တကြိမ်နယ်နိမိတ်ပူးတွဲစစ်ဆေးရမှာဖြစ်ပေမဲ့1995ခုနှစ်ခရဲကမစစ်ဆေးနိုင်တာဟာ24နှစ်ကြာခဲ့ပါတယ်2018-2019ခုနှစ်အတွင်းနယ်မြေအငင်းပွားတာတွေဖြစ်ခဲ့ပြီးတဲ့နောက်2019ခုနှစ်မှာတော့နိုင်ငံနယ်နိမိတ်ပူးတွဲစစ်ဆေးမှုတွေကိုပြန်လည်စတင်ခဲ့ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာပါရှင်မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးတခွဲအတည်ပြုလူနာတွေထဲမှာတော့ကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပြီးတော့ပါလာနေပါတယ်။ရခိုင်ပြည်နယ်မောင်နှုံးမြို့ကဆေးထိုးပြီးသားဝန်ထမ်း3ဦးပိုးကူးခံခဲ့ရတာပါ။ဒီအကြောင်းအပါအဝင်မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမဆုမျက်မှုပြောပြပေးပါရှင်
။ရခိုင်ပြည်နယ်မောင်နှုံးမြို့မှာစာသားပြည်နေတော်ကကိုဗစ်အတည်ပြုလူနာ9ယောက်ထဲမှာကိုဗစ်ကာကွယ်ဆေးထိုးထားပြီးသူ3ယောက်ပါဝင်ပါတယ်။မောင်တော်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း2ယောက်နဲ့အရက်သူအမျိုးသမီးတစ်ယောက်ဖြစ်ပါတယ်။ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေဖြစ်ပေမဲ့တန်တရားကြောင့်ဆစ်ဆစ်လိုက်တဲ့အခါမှာရောဂါပိုးတွေ့ရှိခဲ့တာလို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်တော့ညွှန်ကြားရေးမှူးဒေါက်တာဆိုးဝင်းပိုင်က VOA ကိုပြောပါတယ်
။ဘလိုပုံစံမျိုးနဲ့တွေ့ရလဲဆိုတော့ရောဂါလက္ခဏာပြလို့ဒီမှာဆေးဝင်လာပြီးဖြစ်တယ်ဖြစ်တော့တွေ့တော့ပေါ့နော်။ဆေးကတော့ကိုဗစ်ရှိလို့ခေါ်တဲ့အိန္ဒိယနိုင်ငံအထုတ်တဲ့Syrian Institute of India ကထုတ်တဲ့ကာကွယ်ဆေးကိုနှစ်ကြိမ်ထုတ်ပေးထားတာ
British နိုင်ငံ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲဆန်းသက်ထုတ်ထားတဲ့ဆေးကိုအိန္ဒိယနိုင်ငံမှာ Covishield ဆိုပြီးတော့ထုတ်လုပ်ပါတယ်ဒီဆေးကနှစ်ကြိမ်အပြည့်အဝဆေးထိုးထားရင် COVID ကရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့ဆန်းသက်တွေ့ရှိထားတာပါအခုလိုမျိုးကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေရောဂါပိုးကူးတာတချို့နိုင်ငံတွေမှာရှိခဲ့ပုံပေမဲ့မြန်မာနိုင်ငံမှာတော့ဒါကဒုတိယအကြိမ်တွေ့တာပါ COVID ကာကွယ်ဆေးကိုဗစ်ရှိအပြည့်အဝထိုးထားတဲ့မန္တလေးကအမျိုးသားတယောက်မှာကိုဗစ်ပိုးတွေ့ခဲ့တယ်လို့အခုလဆော့ပိုင်းတုန်းကတီးပြူထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာလည်းအချုပ်သား2ယောက်မှာပြီးခဲ့တဲ့ရက်ပိုင်းကကိုဗစ်ပိုးတွေ့ရှိခဲ့ပါတယ်။သူတို့ကိုတောင်ကုန်းကနေတန်တွဲအချင်းတောင်ကိုပို့ဖို့အတွက်ဓာတ်ခွဲဆေးစစ်တာမှပိုးကူးထားတာကိုတွေ့ခဲ့တယ်လို့ဒေါက်တာဆိုးဝင်းပိုင်ကပြောပါတယ်
။ဒီကွန်တက်ကိုတော့ဆစ်ဖို့စီစဉ်ထားတာပေါ့နော်။ဟုတ်။ပိုးဆစ်တဲ့2ယောက်ကတော့ကျန်းမာရေးကောင်းပါတယ်ခင်ဗျာ။အခုတောင်ကုန်းဆေးဥမှာထားလိုက်ပါတယ်ဟုတ်။ဒီစကရနေမှာထောင်ထဲထည့်ဖို့လို့သွားလာပဲရှိသေးတာပေါ့လေအဲထောင်မဝင်ငယ်မှာစစ်တာဆိုတော့ထောင်ထဲမှာတော့ကွန်တက်အဲ့လိုမရှိဘူးပေါ့နော
်ယောဂကူးစက်မှုနှုံးနဲ့တေဆုံးသူဥယျာဉ်တိုးနေတဲ့သခိုင်းတိုင်းကလေးမျိုးမှာမိနစ်တရက်ထဲတွင်ကိုဗစ်အတည်ပြုလူနာအယောက်80ရှိခဲ့ပါတယ်ဒါဟာဓာတ်ခွဲအတည်ပြုနိုင်တဲ့အရေးအတွက်ဆိုပေမဲ့ဒေသရင်းယောဂကူးစက်နေတဲ့အခြေအနေဟာဒီတက်မကများနိုင်တယ်လို့ကတ်ယောဂတိုက်ဖြတ်ရေးမှလှုပ်အားပေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်ယောဂကုသရေးအတွက်ကျန်းမာရေးဝန်ထမ်းလိုအပ်ချက်ရှိသလိုလူနာတွေလိုအပ်တဲ့ဆေးဝါးနဲ့အောက်ဆီဂျင်တွေကိုတခြားမျိုးတွေအထိစေတနာရှင်တွေရှာဖွေပေးနေရတဲ့အခြေအနေမျိုးဖြစ်နေတာပါ။အတီးပြုတ်လူနာတွေသာမကယောဂတန်ပြားရှိသူတွေပါတေဆုံနှုံတိုးလာနေတယ်လို့ကလေးမျိုးဒေသခံတယောက်ကပြောပါတယ်
။ကလေးမျိုးရက်ခွက်တိုင်းသွားလိုက်တယ်အာသုဘအိမ်မရှိတဲ့အိမ်ဆိုတာမရှိဘူး။တချို့ကလည်းသုံးသွားပြီဆိုတော့ကိုဗစ်ရှိရင်မရှိဘူးဆိုတာပိုစတစ်လာနေတဲ့ဆိုမဖြစ်တော့ဘူး။တန်ပြားလူနာပုံများတယ်တကယ်ကိုစစ်တက်ကတော့3-4ဦးပေါ့နော်အဲ့မှာတန်တဲ့လူနာများတယ်မင်းရတိုင်းတာဆိုရင်4ယောက်ကတော့ကိုစစ်တက်ပေါ့စစ်တက်ယောက်ကတော့တန်တဲ့လူနာလို့ထုတ်ပြန်တယ်အဲ့ဒါဆိုသုံးသွားပြီးနေပြီးတော့မဖြစ်တော့ဘူးလို့ပြောတယ်ခုကဘယ်လိုဖြစ်နေလဲဆိုတော့ဟိုအချို့ကကြတော့ဒီစင်တာကိုတော့လည်းဘာမှမထူးတော့ဘူးပေါ့နော်ဒီဖြစ်ရင်လည်းအိမ်မှာလည်းတိကျခွဲပြီးမှအဲ့လိုမျိုးစီးတော့ကျောကွနကူပဲအိမ်မှာနေပြီးမှခုကြပါတ
ော့ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ24ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်ပြည်ရင်းမှာဒီအတီးပြုတ်လူနာတဲ့989ယောက်နဲ့တေဆုံးသူ6ယောက်ရှိပါတယ်။အတီးပြုတ်လူနာတွေကိုပဲခူးတိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအများဆုံးတွေ့ရှိခဲ့တာဖြစ်ပါရဲ့ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို စမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မေဂန်တန်ရဲ့တောက်ကြညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့တောက်ကြနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
အစိုးရအင်အားဆုံးကတော့အခုလောလောဆယ်ဖြစ်နေတာ Delta ပေါ့နော် Delta ကတူအိန္ဒိယနေပြီးတော့အိန္ဒိယမှာအခုအရန်အထိနာနေတဲ့ဥစ္စာဒီ Delta မျိုး
ကိုသိပ္ပံနဲ့နည်းပညာခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းသုတဆုံလေး American ခွေအစီအစဉ်ကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့အမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆေးအုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်တဲ့စီရီယံလှုပ်ရှားမှုမှာပါဝင်ကြတဲ့ကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကတိတ်နေချီပြီးရှိပါတယ်။အဲ့ဒီထဲမှာအမျိုးသမီးပညာရေးဝန်ထမ်းတွေလည်းအများအပြားပါဝင်ပါတယ်။စီရီယံလှုပ်တဲ့ဝန်ထမ်းတွေကိုဆေးအုပ်ချုပ်ရေးကောင်စီဘက်ကအလုတ်ကနေရက်ဆိုင်လိုက်တာအပါအဝင်ဖိအားတွေမျိုးစုံပေးနေပေမဲ့အများစုကတော့စီရီယံဆက်လုပ်နေကြဆဲဖြစ်ပါတယ်။သူတို့ဘာကြောင့်စီရီယံလှုပ်ရှားမှုမှာပါဝင်ခဲ့ကြပါသလဲ။စီရီယံလှုပ်ရှားမှုကြောင့်ပညာရေးခန္ဓာမှာထိခိုက်မှုတွေဖြစ်လာနိုင်ပါသလား။အစင်းမြင့်ပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆရာမຫນွေကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမခင်ဖြူထွေးကတင်ဆက်ထားတာနားဆင်ပါရှင
် There's a path we must choose sometime Gotta stand up and fight some
ဆရာမຫນွေကအခုဒီမြန်မာနိုင်ငံမှာဆရာနာတင်ပြီးတော့နောက်ပိုင်းဒါကိုလက်မခံတဲ့အတွက်ကြောင့် CDM လောက်ကြတဲ့အစိုးရဝန်ထမ်းတွေကျောင်းဆရာဆရာမတွေထဲမှာတယောက်ပါတယ်လို့သိရပါတယ်။ဆိုတော့ဘလို့အခြေအနေကြောင့်ကိုရော CDM လုတ်ဖြစ်တာလဲ။အခုရောဆက်ပြီးတော့ CDM လုတ်နေသေးတာလားဆိုတာကိုပြောပြပေးပါအောင်ရှင်
။ကျမတို့ကဒီစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးပေါ့နော်။အရင်ကစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူး။နောက်ဒီမိုကရေစီစနစ်ကိုပြောင်းသွားတဲ့အချိန်မှာကျမတို့ပညာရေးစနစ်ကလည်းအများကြီးပြောင်းလာတယ်။အဲ့တော့အဲ့ဒါကိုကိုကသဘောကျနေတယ်ပေါ့နော်။ကျမတို့လည်းဒီ textbook အဟောင်းတွေပညာရေးစနစ်အဟောင်းကြီးတွေမှာသင်နေရတာထက်ဆလို့ရှိရင်ကလေးတွေလည်းစတင်ရတာလည်းပျော်တယ်ပေါ့နော်အစ်စ်အစ်စ်အကြောင်းအရာတွေသိရတယ်ပေါ့ကလေးတွေကိုနောက်တစ်ခါတံပွဲဆက်တဲ့ပုံစံပါညာလည်းပြောင်းသွားတယ်ပေါ့နော်အဲ့လိုပညာရေးမှာအပြောင်းလဲတွေဖြစ်လာပြီးကမှဒီစစ်တပ်ကအာဏာပြန်သိမ်းလိုက်တယ်ဆိုတဲ့အခါကျတော့ကျမတို့ရဲ့ပညာရေးအခြေအနေကြီးကနောက်ပြန်ဆုတ်သွားမှာမျိုးပေါ့နော်အဲ့လိုပုံစံမျိုးတွေးမိတဲ့အခါကျတော့အဲ့အခြေအနေကိုလုံးဝမကြိုက်ဘူးပေါ့အဲ့ကြောင့်မို့လို့ကောင်းမသွားကြဘူးအဆုံးဖြတ်တယ်ပေါ့နော်ဒီလိုဆီကတော့အခြေအနေမတည်ငြိမ်ကြတဲ့ကြောင်းမို့လို့ကြောင်းမသွားကြဘူးဆိုပြီးတော့အဆုံးဖြတ်ပေမဲ့လည်းအာနာသိမ်းပြီးတော့ပေါ့နော်နေ့ရက်၃ရက်တပတ်အတွင်းပေါ့နော်တပတ်အတွင်းမှာဆရာဝန်တွေကစပြီးတော့ CDM လုပ်ကြတယ်အဲ့ချိန်မှာညီမတို့လည်း CDM ဆိုတာလုပ်လို့ရတယ်ဆိုတာကိုသိပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ပေါ့နော်ညီမတို့လိုပဲစိတ်သက်တူရဲဆရာဆရာမတွေအချင်းချင်းဆက်သွယ်ရပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ CDM လုပ်ဖြစ်တာပ
ါလက်ရှိရော CDM ဆက်ပြီးတော့လုပ်နေတာလားပြောပြပါအောင
်အခုလက်ရှိတည်းညီမ CDM လုပ်နေပါတယ်ကျမတို့စပြီးတော့ notice လိုမျိုးပေါ့နော်ပေးတာပေါ့နော်တတိပေးတာပေးတယ်ပေးပြီးတော့ order ထွက်တယ်ယာယီရနာလိုမျိုးပေါ့နော်ရတာဝန်ကနေယာယီရနာလိုက်ပြီးဆိုပြီးတော့ order ထွက်လာတယ်ဟို order တွေကတော့ Facebook ပေါ်မှာတော့တွေ့နေရတယ်ပေါ့နော် remove ပဲဆိုပြီးတော့ညီမတို့တာဝန်ကနေရ sign လိုက်ပြီးဆိုပြီးတော့ညီမရှိတော့ပြီးခဲ့တဲ့တစ်ပတ်ကမှ order အမြန်ချောနေရောက်လာပါတယ်မှာ
အဲ့ဒီတော့အခုလိုမျိုးဒီ CDM လုပ်တဲ့အတွက်ကြောင့်မလို့အထူးသဖြင့်ပေါ့နော်ဒီစာသင်ကျောင်းတွေပြန်ဖွင့်မဲ့အချိန်မှဆိုပို့ပြီးတော့เจ้าဆရာဆရာမတွေဖိအားပေးခံရတယ်ဆိုတာလည်းသိရတယ်ဆိုတော့ကိုကိုတိုင်းက CDM လုပ်နေတဲ့အတွက်ကြောင့်မလို့ကိုကိုရောဖိအားပေးတာမျိုးတွေကိုကြုံရတာရှိသလားဘာရီမြန်းကြုံရတာရှိပါလဲ
ဟုတ်ညီမတို့ကတော့ဖုန်းဆက်ပြီးတော့ပေါ့နော်အကြောင်းကြားတာမျိုးရှိရယ်အကြောင်းကနေပြီးတော့ပေါ့နော်ဟိုအကြီးအကဲတွေဖုန်းဆက်တယ်နောက်เจ้าတို့ဒီကိုတိုင်းဖုန်းဆက်တယ်ပေါ့နော်ဟိုအချိန်ချင်းသူတို့ဖုန်းဆက်ပြီးတော့တတိပေးတယ်အော်ကျောင်းပြန်လာဖို့ပေါ့နော်ပြန်လာဖို့ပြောတဲ့ခါကျတော့ညီမတို့ကလည်းလုံးဝမလာဘူးဆိုပြီးတော့ပြောတယ်ညီမတို့ဆိုရင်တော့အဲ့လောက်ပဲပြောတယ်ဟုတ်ဆိုညီမတို့ကတော့ကိုရီးယားပြန်မလာဘူးလို့အပြက်ပြောလိုက်တာမျိုးပေါ့နော်လုံးဝဒီစစ်တဲ့အုပ်ချုပ်တဲ့လက်အောက်မှာပညာရေးဝန်ထမ်းတယောက်အနေနဲ့တာဝန်လုံးဝမထမ်းဆောင်နိုင်ဘူးလို့အပြက်ပြောလိုက်တယ်ညီမတို့အဲ့လိုပြောပြီးရဲ့နောက်ကစပြီးတော့ပုံမှန်ပေါ့နော်သူများကိုဖုန်းဆက်တဲ့ခါကျရင်လည်းညီမကိုဖုန်းဆက်ပေးမယ်အဲ့လိုထွေထူးနှစ်ခါသုံးခါသူများထက်ပိုဆက်တာမျိုးတော့မရှိဘူးဒါပေမဲ့တခြားအသည့်ပေါ့နော်ညီမအသည့်ဆရာဆရာမတွေကိုတော့အဲ့လိုနှီးစက်ရနှီးစက်ရပေါ့နော်ကိုယ်နဲ့ဌာနအတူ CDM မလုပ်တဲ့ဆရာဆရာမတွေကိုအဲ့လိုဆွဲခိုင်းတာမျိုးပေါ့နော်ဥမာမိသားစုထဲမှာဝန်ထမ်းရှိရဆိုရင် ဒီသားစုတွေကတခြားဝင်နိုင်နေပါအမှုပတ်မယ်အဲ့လိုမျိုးပေါ့နော်ကိုမာဒါတွေသမီးတွေရှိသေးတယ်အဲ့လိုမျိုးပေါ့ကိုမာဘယ်သူပို့ရင်းနေရပေါ့နော်သူတို့အကြောင်းပို့တိတဲ့သူအချင်းချင်းအဲ့လိုမိသားစုနဲ့ပတ်သက်ပြီးတော့ပြောပြီးတော့အဲ့လိုဆွဲခိုင်းတာမျိုးတွေရှိရဲဆိုပြီးတော့အဲ့လိုညီမတို့ချင်းချင်းလည်းပြန်သတင်းကြရတာပေါ့နော်ညီမတို့လည်းဖုန်းဆက်ပြီးတော့အဲ့လိုပြန်ပြောကြရတယ်ပြန်ရင်ဖွင့်ကြရတယ်ပြန်တဲ့သူတွေကတော့
အဲ့တော့အခုအဲ့လိုကိုအလုပ်လဲဖြုတ်လိုက်တယ်ဒီလိုတွေလည်းပြောထားတယ်ဆိုတော့ကိုအနေနဲ့ရောဒီအခြေအနေပေါ်မှာဘလို့ပြန်ပြီးတော့တုံ့ပြန်မှုစဉ်းစားထားလဲဘလို့ပုံစံဆီဆက်သွားမလဲ
ညီမတို့ဆက်လုံပါပဲ CDM ကိုဘာကြောင့်လဲဆိုတော့ညီမ CDM လောက်ရချင်းအကြောင်းရင်းဟာအိမ်ရမိသားစုကဟဲ့နင်လောက်ပါလောက်ပါလို့ပြောလို့လည်းမဟုတ်ဘူးပေါ့နော်ညီမကိုယ်တိုင်ကဒီစစ်တပ်ဆိုတာကိုလုံးဝမကြိုက်ဘူးစစ်တပ်ကတိုင်းပြည်မှာလာပြီးတော့ပေါ့နော်တို့ကတမလားအနေရတို့ဘာနေရတို့လာယူပြီးတော့အုပ်ချုပ်တာမျိုးကိုလည်းမကြိုက်ဘူးညီမကိုယ်တိုင်မဲပေးပြီးရွေးထားတဲ့အစိုးရကအုပ်ချုပ်တာမျိုးကိုပဲညီမကခံနိုင်တယ်အဲ့ဒါကြောင့်မလို့ဒီအခြေအနေကိုလုံးဝမကြိုက်တဲ့ခါကျတော့နောက်တစ်ခုကကျတော့လူတိုင်းနဲ့တွေ့ကြပါတယ်အကူကဒီနိုင်ငံကိုလက်လွဲယူပြီးတော့အာဏာသိမ်းလိုက်ရုံနဲ့မဟုတ်ဘူးပေါ့နော်လူတွေကိုလက်တက်ဒီလူတွေကိုလက်တက်ပေါ့နော်ညီမတို့ ਨੇ ပြောရလို့ရှိရင်တို့ ਨੇ ဘာရန်ညူးရန်စားမှလည်းမရှိဘူးပေါ့အဲ့တော့ဒီတိုင်းပြည်ကိုဟိုကိုမင်းကိုချင်းပေါ့နော်အတင်းဆွဲဆီပြီးတော့အုပ်ချုပ်မယ်ဆိုပြီးတော့လှုပ်ပြီးတော့လူတွေကိုလည်းအတင်းကာရောတက်ပြအဲ့လိုမျိုးတွေလှုပ်တာမျိုးပေါ့နော်အဲ့တော့အဲ့လိုအခြေအနေမှာဘလို့မှညီမကတော့ပြန်ပြီးတော့အလုပ်လုပ်ဖို့စိတ်ကူးမရှိဘူးအဲ့တော့ညီမကအလုပ်ထုတ်လိုက်လေအလုပ်ကတော့မှရဲ့ကိုလုံးနေတဲ့အလုပ်ကနေကိုကြိုက်တို့ကိုသဘောကျလို့လုံးနေတဲ့အလုပ်ကနေပြီးတော့ထွက်လိုက်ရတယ်ဆိုတော့လူတိုင်းကတော့စိတ်မကောင်းဖြစ်တာပေါ့ညီမလည်းစိတ်မကောင်းဖြစ်တယ်ပြန်တွေးရင်တော့အခုတွေးရင်အခုစိတ်မကောင်းဖြစ်တယ်ကိုတောက်လျှောက်လုံလာတဲ့အလုပ်ပေါ့နော်ညီမဆိုရင်တက်ကစုစားတက်ကလေးကတင်ဆက်မှလုပ်ဖို့အတွက်ပဲတက်ကစုတက်ခဲ့တယ်ကိုတက်ကစုတက်ခဲ့ရတဲ့အချိန်ကြီးပေါ့နော်ပြန်စဉ်းစားလိုက်လို့ရှိရင်အဲ့အချိန်ကြီးရောပေါ့နော်နောက်တစ်ခါဒီဆီယမဆားလုပ်တယ်ဆိုရင်ညီမတို့ဆိုလည်းနေရနေစားပြီးရောပေါ့နော်ပြန်ကုန်တိုင်းဆိုလည်းဟိုအစော်ပြားမှသွားပြီးရောဒုက္ခခံပြီးရဆက်ပြားမှလုတ်ခဲရတယ်ပေါ့နော်ဒီလိုနေရာကိုပြန်ပြောင်းသွားဖို့တော့အဲ့တော့ဒီလိုဒုက္ခခံနေရတာကြီးကပေါ့နော်ဒီလိုမျိုးအဆုံးသတ်ဖို့လားပေါ့နောက်တစ်ခါကျတော့တောက်လျှောက်ညီမတို့ကဒီဝဲရပြီဆိုတာနဲ့တောက်လျှောက်အလုံးလုံးလာတဲ့အတွက်ကြောင့်ရုပ်ပြည့်ရဲ့ဒီအလုံးမရှိတော့ဘူးဆိုတာမျိုးပေါ့နော်ညီမတို့ဝန်ထမ်းအလုပ်ဆိုတာကတော့မတင်မချင်းမပြုတ်တဲ့အလုပ်ပေါ့နော်လူတွေကအဲ့လိုပြောကြအဲ့တော့အဲ့လိုအလုပ်ကြီးကနေရုပ်ပြည့်ရဲ့ဒီတပနဲ့မှာချက်ချင်းရက်သွားတယ်ဆိုတာမျိုးကြတော့လေစိတ်တော့တော်တော်မကောင်းဒါပေမဲ့ညီမအဲ့လိုဆိုလို့ဒီအလုပ်ကိုပြန်လုံးနိုင်လားဆိုတော့လည်းမလုံးနိုင်အဲ့အတွက်ကြောင့်မလို့ CDM ကတော့ဆက်လုံပါပဲညီမဘလို့ဖီအားပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်ညီမမှာအလုပ်ပြန်ဝင်ဖို့လုံးဝမဖြစ်အဲ့ညီမတို့အိမ်ရမိသားစုတွေဆိုလို့ရှိရင်ဒီ CDM လုပ်တဲ့အတွက်ပေါ့နော်တယောက်ယောက်များအဖမ်းခံရရင်ဆိုတာလောက်ထီကိုတွေးထားဖြစ်တဲ့အတွက်ကြောင့်မလို့လုံးဝညီမတို့ဒီ CDM မလုပ်တော့ဘူးငါအလုပ်ပြန်ဝင်တော့မယ်ဆိုစိတ်ကူလုံးဝမရှိပါဘူးကွာ
ဆိုတော့ကိုတက်ကတော့ဒါကိုမျက်နှူးတဲ့အလုပ်တစ်ခုကိုတောင်မှစွန့်ပြီးတော့စီရင်လုပ်တာပေါ့နော်တစ်ချိန်တည်းမှာလည်းဒီစေုပ်ချုပ်ရေးကောင်စီကတော့ဒီကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေအလုပ်ခွင်ကိုပြန်ပြီးတော့လာကြဖို့ပေါ့နော်ပြောတဲ့အခါမှာဒီလို CDM လုပ်တဲ့အတွက်ကြောင့်မလို့ဒါကျောင်းသူကျောင်းသားတွေကလေးငယ်တွေရဲ့ပညာရေးတွေထိခိုက်ရတယ်လို့ပြောပါတယ်ဆိုတော့ကိုအခု CDM လုပ်တဲ့အတွက်ဒါပညာရေးကဏ္ဍမှာထိခိုက်မယ်လို့ရောမထင်ဘူးလားရှင်
ဒါအစိုးရရဲ့နေရာကိုဖြစ်အစိုးရရဲ့နေရာကိုရက်ပြင်းချင်လို့တော့မှန်နေမဲ့လေညီမတို့ကပညာရေးဆက်ပြီးတော့တောင်းနေတာကိုရက်ချင်လို့မဟုတ်ဘူးပေါ့နော်အဲ့တော့ညီမတို့ကလည်းကိုလုံးတက်တာဆက်တင်တာပဲရှိတယ်ကိုသိနေတာဒီပညာရေးနဲ့ပတ်သက်တဲ့ဘဟုတုတ္တရလေးကျညီမတို့တင်တာလည်းမလုပ်တတ်ဘူးပေါ့နော်အဲ့တော့ဒီနိုင်ငံအတွက်ဒီစေစိုးရကိုအထောက်ပံ့မပေးရင်တော့တို့တို့နိုင်ငံရဲ့ပညာရေးအတွက်ဘလို့အထောက်ပံ့ပေးမလဲလို့စဉ်းစားလိုက်ရင်ညီမတို့လုံနိုင်တာဒီပညာရေးနဲ့တည်းတည်းရနေပဲလုပ်ကြမှာပေါ့နော်ကိုကျောင်းမှာစတင်တယ်လို့ပဲညီမတို့ကျောင်းမှာတင်ငန်းစာတွေပြင်ပြီးစတင်တယ်လို့ပဲအခုကျောင်းဒီတက္ကသိုလ်ရေးကောလိပ်တွေကိုကြည့်လိုက်တဲ့အခါကျတော့သူပြန်ဖွင့်နေကြတယ်။ဘာတွေတင်လဲဆိုဒီစာတွေပဲတင်တယ်။ဒါဆိုဒီစာတွေကို CDM လုပ်နေတဲ့ကလေးတွေလည်းကိုကလေးတွေတည်တယ်လို့ဒီကလေးတွေလည်းတည်ရမယ်ပေါ့နော်။ဘယ်သူမှနောက်တင်ခဲ့ရတာမျိုးမရှိအောင်ဆိုတာမျိုးပေါ့။အဲ့လိုမျိုးနဲ့ညီမတို့ CDM လုပ်တာတော့မှန်နေနဲ့လေ။ဒါပေမဲ့ညီမတို့အပြင်ရနေပြီးတော့ပညာရေးချက်မသွားအောင်တော့လုပ်လို့ရတာအကုန်လုပ်နေပါတယ်။နောက်တစ်ခုကဒီကျောင်းတင်ရိုးလို့မဟုတ်ဘဲနဲ့ပေါ့နော်။ဒီ homeschooling နဲ့ပတ်သက်တာလိုမျိုးဆိုရင်လည်းညီမတို့ကကိုဘေကနာအနေပြီးတော့အထောက်ပံ့ဖြစ်နိုင်မလဲဆိုတာကိုစဉ်းစားကြည့်တာပေါ့နော်အဲ့တော့ဒီတိုင်းပဲ CDM လုပ်တယ်ဆိုပြီးအိမ်မှာထိုင်နေရင်လည်းမပြေသေးဘူးပေါ့နော်ကျမတို့ကစေစိုးရရဲ့နေရာကိုပဲရက်ချင်တာကိုပြပါပြောခဲ့တယ်လို့ပညာရေးရဲ့သွားနေတဲ့လမ်းကြောင်းယူတော့မရက်ချင်ဘူးလေအဲ့အတွက်ကြောင့်မလို့ကျမတို့ပညာပေးနိုင်တဲ့လောက်ပေါ့နော်နေပဲကျင်းကျင်းလေးပဲဖြစ်ဖြစ်ပေါ့အဲ့ကျင်းကျင်းလေးကျင်းကျင်းလေးကျင်းကျင်းလေးရနေပြီးတော့ပြန်ပြန်ပြီးတစ်ဆင့်တစ်ဆင့်ဖြတ်သွားရင်လည်းကျဲသွားမှာဘူးအဲ့လိုမျိုးပဲတွေးပြီးတော့ကျမတို့ကျန်တဲ့ကျမတို့လုပ်နိုင်တဲ့ဟာအားလုံးတော့လုပ်ပြပါ
အခုပြောတဲ့အရာဆိုလို့ရှိရင်အပြင်ပကနေပြီးတော့လေဒါကပညာရေးကိုဆက်သွားနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတဲ့ဟာကိုပြောချင်တယ်လို့နားလဲပါတယ
်။
ကျောင်းသွားနေမှဆိုရက်မှန်ပေမဲ့လို့ဒါပေမဲ့အခုချိန်အခုကာလမှာတော့ကျောင်းကိုမသွားရင်တော့မှပဲဟိုပညာကိုဆက်ယူနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောနိုင်ပါသလား
။ဟ ဟုတ်ကဲ့မပြောနိုင်ပါဘူးဟိုတခုတော့ရှိရပါတော့အဲ့ဒီပညာဘလို့ရမလဲဆိုရင်နီးလန်းတော့လိုရပါတော့ဒီတိုင်းကြီးတော့ပုံမှန်ပြီးပါတယ်ဆိုလဲခလေးကိုကျောင်းလွတ်လိုက်ရင်ပြီးသွားပြီပေါ့နော်ကျောင်းကိုလွတ်လိုက်တဲ့ခလေးရဲ့ကျောင်းမှာစသွားတင်နေပေါ့နော်သူ့ဆရာဆရာမနဲ့အထိတ်တန်းအိမ်ပြန်ရောက်လာတယ်ပေါ့နော်အဲ့လိုမျိုးဆိုရင်ကိုလဲကိုယ့်အလုပ်ကိုလုပ်လို့ရတယ်ပေါ့အဲ့လိုဆိုပြီးသွားပြီမယ်အခုအကြာတော့မိပါတယ်လဲခုနလိုခလေးကိုကျောင်းမလွတ်တော့ဘူးဆိုအိမ်မှာကိုတင်မရတော့ပါဘူးအမမို့လို့ကိုတက်နိုင်ရင်ပြင်ပနေဆရာခေါ်တင်ရတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးခလေးတခြားပြင်ပနီးလန်းနဲ့ပညာရဖို့ကိုကိုယ်တိုင်ကလုပ်ပေးနိုင်တယ်ပေါ့နော်အဲ့တော့အဲ့လိုလုပ်ပေးဖို့ဘ ഹു တုတ္တရရောသိဖို့လိုတာပေါ့နော်ခလေးရဲ့ပညာကြီးချက်မနေအောင်လို့ပေါ့အဲ့တော့အဲ့လိုမျိုးဖြစ်အောင်လို့လည်းညီမတို့မှမဟုတ်ပါဘူးဒီ PDM လုပ်နေတဲ့ဆရာဆရာမကြီးတွေမှာအဲ့ဒီအတွက်ကြိုးပမ်းနေရတယ်လို့အများကြီးရှိပါတယ်အဲ့တော့အဲ့လိုအခွင့်အလမ်းတွေကတော့အများကြီးရှိနေတယ်ပေါ့နော်အဲ့တော့အခွင့်အလမ်းတစ်ခုခုကိုချိန်နေရင်တော့ကိုယ့်အတွက်အဆင်ပြေတာပေါ့
CDM လုံးရကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့စိရောက်ချွေရရန်နေရနဲ့မပူပေါင်းပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ချမကျန်ရအောင်နီလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်လို့လည်းဆီယမ်မတွေကပြောပါတယ်။ဘယ်လိုနီလန်းတွေပါလဲ။ပညာရေးကဏ္ဍရပ်တန့်မသွားရအောင် CDM လုံးနေကြတဲ့ဆရာဆရာမတွေပညာရေးဝန်ထမ်းတွေကဘာတွေဆောင်ရွက်နေကြကြလဲဆိုတာကိုလည်းမေးမြန်းထားပါတယ်။နောက်သတင်းပတ်မှာစောင့်မျှော်နားဆင်ပါလို့ပြောကြားရင်းနဲ့ပဲအခုတစ်ခါမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာဝင်ပြပါရှင်။ဆမဆင်ပြေပြပါရှင
်။မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်တုဒ္ဒဆုံးလေးအမေရိကန်ခွေအစီအစဉ်မှာတော့လူမဲတွေအပေါ်မှာကျွံပြုတ်အုပ်ဆိုးမှုအဆုံးသက်သွားတဲ့နေ့ကိုနိုင်ငံတော်အားလက်ရဲ့အဖြစ်နဲ့အမေရိကန်ပြည်ထောင်စုမှာသတ်မှတ်လိုက်တာ။နောက်ပြားလိုက်မှာပြသထားမှုတဲ့ကျွံပြုတ်ခရရသူလူမဲတွေရဲ့ဥကောင်းခွန်တွေကိုမြေမြုပ်တင်းကြုံမဲ့အစီအစဉ်စတာတွေကိုကိုအောင်ကတင်ပြထားတာနားဆင်ပါရှင
်။ American ပြည်အောင်စုမှလူမဲတွေကိုကျွံပြုတ်မှုအဆုံးသတ်စေခဲ့တဲ့ဇွန်လ19ရက်နေ့ဂျွန်တီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်သမ္မတဂျိုးဘိုင်ဒန်အစိုးရကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1865ခုနှစ်ဇွန်လ19ရက်နေ့မှာမြောက်ပိုင်းယူနီယံတပ်ဖွဲ့ဝင်တွေဟာကျွံပြုတ်မှုအဆုံးသတ်သွားပြီဆိုတဲ့သတင်းကိုတက်ဆက်ပြည်နယ်မှာရှိတဲ့လူမဲရေစီအတည်ပြုခဲ့ပါတယ်။တောင်ပိုင်းတပ်ကလက်နက်ချပြီးတော့နှစ်လအကြာမှာပါတကယ်တော့ဒီမတိုင်ခင်1862ခုနှစ်ကတည်းကသမရအီဘရာဟင်လင်ကွန်ကကျွံစနစ်အဆုံးသတ်ကြောင်းကြေညာခဲ့တာပါ။အခုခါမှာတော့လူခွင့်ရေးကိုတန်ဖိုးထားတဲ့နိုင်ငံဖြစ်တာနဲ့အညီနိုင်ငံတော်အားလက်ရဲ့အဖြစ်သတ်မှတ်ခဲ့တာပါ။သမရဂျိုးဘိုင်ဒန်ကအခုလိုပြောပါတယ်
Great nations don't walk away. We come to terms with the mistakes we made.
ကုန်းတိတ်ကတမိုးထားတဲ့နိုင်ငံတွေကအဲ့တမိုင်းမှာရှိခဲ့တဲ့နာကျင်စရာဖြစ်ရပ်တွေကိုမတိကျိုးကျွန်ပြုတ်မနေပါဘူး။ဒီဖြစ်ရပ်တွေရှိခဲ့တာကိုလက်ခံပြီးဘာမှမဖြစ်ခဲ့တယ်လို့လည်းဟန်ဆောင်မနေပါဘူး။နာကျင်စရာအခြေအနေကိုပြန်အောင်မေ့ဆင်ခြင်ရင်နောက်ထပ်ဒီဖြစ်ရပ်စိုးရိမ်အဆုံးသတ်သွားအောင်ပါလို့ပြောခဲ့တာပါ။ American ပြည်ထောင်စုမှာ Republican နဲ့ Democrat အကြားပြင်းပြင်းထန်ထန်သဘောထားကွဲလွဲနေချိန်မှာပဲအခုလိုညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်နိုင်တဲ့အပေါ်လဲသမရကအခုလိုပြောပါရစေ။
I have to say to you, I've only been president for several months.
သမရတောင်ဝန်ထမ်းဆောင်တာလာနေနေတာရှိပေမဲ့အခုလိုအရေးပါတဲ့နေ့တစ်နေ့အဖြစ်တည်ပြီးပြဋ္ဌာန်းနိုင်လိုက်တာကြောင့်ဒါဟာဂုဏ်ယူစရာဖြစ်ရတဲ့ခုဖြစ်သွားမှာပါ။တဦးတယောက်တည်းအနေနဲ့မဟုတ်ဘဲဒီမိုကရက်နဲ့ရီပက်ဘလစ်ကန်အတူတကွလက်တွဲဆောင်ရွက်နေတာကြောင့်ဒါဟာတကယ့်ကိုဂုဏ်ယူစရာဖြစ်ရပါတယ်လို့သူကပြောပါရတယ်။ American ပြည်ထောင်စုမှာနိုင်ငံတော်အားလည်းရဲ့ဆက်တည့်ရရှိရာကနေအခုအခါမှာတော့ Juneteenth နေ့ဟာစနေရမြောက်နေ့အဖြစ်ဖြစ်လာတာပါ။အထက်လွတ်တော်ရောအောက်လွတ်တော်ကပါအတည်ပြုပေးလိုက်တဲ့ဥပဒေကြမ်းကိုသမ္မတဘိုင်ဒန်ကဇွန်လ18ရက်နေ့မှာလက်မှတ်ရေးထိုးပြီးနိုင်ငံတော်အားလိုက်ရဲ့အဖြစ်ဂုဏ်ပြုသတ်မှတ်ပေးတာပ
ါ This is a really 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 important moment in our history
ဒီနေ့ဟာသမိုင်းမှာတကယ်ကိုအရေးပါတဲ့နေ့တစ်နေ့ပါဂျွန်တီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးလိုက်တဲ့အပေါ်အမေရိကန်အားလုံးအနေနဲ့ဒီကနေ့ရဲ့စွမ်းမကားကိုသိရှိခံစားနိုင်ပြီးသမိုင်းကိုလေ့လာနိုင်ကြပါတယ်လို့သမ္မတကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတည်ပြုချိန်မှာကွန်ဂရက်စ်လွှတ်တော် Black Caucus အဖွဲ့ဝင်လွှတ်တော်အမတ်တွေဥပဒေပြဋ္ဌာန်းမှုစတင်ခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်အမတ် Edward Markey, Republican အထက်လွှတ်တော်အမတ် John Cornyn နဲ့ American ပြည်ထောင်စုရဲ့ပထမဆုံးဒုသမ္မတ African American နွေပေါ် Kamala Harris အပါအဝင်တာဝန်ရှိသူတချို့လည်းအတူရှိနေခဲ့ပါရခင်ဗျာ1800ခုနှစ်တွေတုန်းကလူပြည်တွေဟာတခြားအသားအရောင်ရှိသူတွေထက်ပိုကြီးမြတ်တယ်ဆိုတဲ့အယူဝါဒကိုသိပ်ပံနှီးကြလက်တွေ့ပြနိုင်မှုစုဆောင်းထားတဲ့လူမဲဥကောင်းကွန်1300ကျော်ကိုအခုခါမှာမ မြေမြုပ်တကြွရောမှာပါပက်ဆယ်ဗေးနီးယားပြည်နယ်ကဖန်ပြတိုင်းမှာတင်းစီထားတဲ့ဒီဥကောင်းကုန်တွေကိုဘလို့မြေမြုပ်တကြွပေးမှာလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသိကျင်နေကြပါတယ်ပက်ဆယ်ဗေးနီးယားတက်သူဖန်ပြတိုင်းကဒီဥကောင်းကုန်တွေကိုမြေမြုပ်ဖို့စီစဉ်တာပါဒေါက်တာဆမ်မြူအယ်မတ်တန်ကဥကောင်းကုန်တွေရဲ့အတိုင်းအတာကိုကြည့်ပြီးတော့အဲ့ဒီသူရဲ့ဉာဏ်ရည်ကိုသိနိုင်အောင်လေ့လာခဲ့တာဖြစ်ပြီးဒီနီးလန်းနဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားမှုကိုနည်းနည်းရှင်းရှင်းကျူးလွန်တာဖြစ်တယ်လို့သုံးသပ်ကြပါတယ်ဖန်ပြတိုင်းညွှန်ကြားမှုဒေါက်တာခရစ်စတိုဖာဝုဒ်စ်ကအခုလိုပြောရတယ်
The most immediate concern are the Black Philadelphia.
These zone တွေဟာ Philadelphia မြို့ကလူမဲတွေရဲ့ဥကောင်းကုန်တွေဖြစ်ပြီးတော့သူတို့ဟာကြုံပြုခံရသူတွေဖြစ်ဖို့များပါတယ်။ဒါတွေကို Philadelphia မှာရှိတဲ့တမိုင်းဝင်လူမဲတင်းကြိုင်းမှာအမြန်ဆုံးမြို့နယ်ပို့ဆောင်ရွက်နေပါတယ်လို့ဆိုပါတယ်။ Woods ကပြတိုက်ကိုတာဝန်ယူပြီးမှကြာခဲ့မှာပဲ။ဒီဥကောင်းကုန်တွေကိုအခုလိုစုဆောင်ထားတာနဲ့ပတ်သက်လို့ချက်ချင်းဆိုသလိုတောင်းပန်ခဲ့ပါတယ်။ဒါအပြင်ကျူဘာနိုင်ငံကညှုံ့နှံထားတဲ့နေရာကနေတူးဖော်ထားတဲ့ကြုံပြုခံရသူတွေရဲ့ဥကောင်းကုန်တွေကိုလည်းပြန်ညှုံ့နှံဖို့စီစဉ်နေပါတယ်။
Not much is known about these individuals. I think only
one. ပတ်သက်ပြီးတော့ဘသူဘဝဆိုတာကိုသိမသိကြပါဘူး။အဲ့ဒီထဲကတယောက်ရဲ့နာမည်ကိုပဲသိပါတယ်။တချို့ကတော့ဘယ်နေရာကနေတူးဖော်ရှာဖွေခဲ့တယ်ဆိုတာလောက်ပဲသိထားပါတယ်လို့သူကပြောပါတယ်။ဒါအပြင်ပြတိုက်အနေနဲ့ Philadelphia ကလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေမြို့အာဏာပိုင်တွေတက်သူကပုဂ္ဂိုလ်တွေပါဝင်တဲ့အကြံပေးအဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်။ဒီအဖွဲ့ကပြန်မြေမြုပ်တကြိုးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးသွားမှာပါ Philadelphia သမိုင်းပညာရှင်တွေကလည်းပြတိုက်ရဲ့လူဝင်နဲ့ပတ်သက်ပြီးတော့ကြီးကြီးပြောဆိုပါရယ်ပြတိုက်အတွက်ပစ္စည်းစုဆောင်သူတွေရှေးဟောင်းသုတေသနပညာရှင်တွေမနုဿဗေဒပညာရှင်တွေအနေနဲ့လူချင်းဝတ်လိုက်နာမှုစံတန်ဖို့နဲ့ပတ်သက်ပြီးတော့အခုလိုအလေးထားဆောင်ရွက်တာလည်းဖြစ်တယ်လို့ပြောပါရယ် Pantech တို့အပြင် Harvard Tech တို့ Smithsonian Institutionဟာဝတ်တက်တူတွေကလည်းလူမဲတွေနဲ့ပတ်သက်တဲ့အခုလိုစုဆောင်မှုတွေကိုအဆုံးသတ်ပြီးတော့လူသားကုန်သိက္ခာနဲ့အညီဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။ William နဲ့ Mary College ကမနုဿဗေဒပါမောက္ခဒေါက်တာ Michael Blackie က
ဒီကံပြေကွန်ပလက်စ်ပရော့ဘလမ်အတ
ူတူကဆင်းသက်လာသူတွေအနေနဲ့ဘသူဘဝဆိုတာကိုသိဖို့ကရှုပ်ထွေးပါတယ်။ဒါပေမဲ့လည်းအချင်းချင်းပြောဆိုဆွေးနွေးကြရင်သိလာကြဖို့အချိန်တရက်တော့ရှိဖို့လိုပါမယ်လို့ပြောပါတယ်။ရုပ်အချင်းကြံတွေကိုကုလို့မြုပ်နိုင်မယ်ဆိုရင်တော့ပြည်စလွယ်မလို့စစ်လို့ဘူးလို့လည်းပြောကြပါရယ်မာတာပီတဲ AME ဖခင်ကြောင့်ကမှတ်တမ်းပြုစုသူမာဂရက်ဂျာရီဒူက
If they are individually buried that's what I
ယုံကြည်ကြံအားလုံးကိုအကောင့်တစ်ခုထဲစုပြုံထည့်ပြီးမြုပ်နှံတာမျိုးမဟုတ်ပဲတူးချင်းစီမြုပ်နှံမှသာလေးစားရရောက်မှာပါဒါပေမဲ့လည်းအချိန်ငွေနောက်အိတ်လို့လုတ်ပေးခြင်းနဲ့စံနာမျိုးရှိပါမလားဆိုတာတော့မသိပါဘူးလို့သူကပြောပါရယ်အခုလိုစုဆောင်ထားတဲ့ဥကောင်းကုန်ကို Philadelphia ပြတိုက်ကနေဖန်ပြတိုက်ကို1960ခုနှစ်တွေစီကပြောင်းရွှေ့ပြသခဲ့တာနှစ်အတော်ကြာခဲ့ပြီးတဲ့နောက်အခုခါမှာတော့တီးကြားသိမ်းဆည်းထားပါရခင်ဗျာစပိန်ချင်းမြန်လူတွေကတပတ်မှာနှစ်ကြိမ်သုံးကြိမ်ဆိုသလိုတွေ့ဆုံကြပါတယ်ဒီအစီအစဉ်ကို Kelly Hart ကစတင်ခဲ့တာပါကက်ယောဂါကြောင့်အိမ်မှာနေရင်ရှိနေတဲ့စပိန်ကိုစစီးဖို့အကြံပေါ်လာတာလို့ဆိုပါတယ
်
ပြင်ဆင်ပြီးတော့ပြန်စစီးတဲ့အခါမစီးရမနေနိုင်ဖြစ်လာပါတယ်တကယ်ချင်းတွေကလည်းအတူစီးခြင်းနဲ့ပြောတော့အေးကောင်းတာပေါ့လာကြပါဆိုပြီးတော့ပြောပြပါတယ်ဒီနောက်လူတွေတဖြည်းဖြည်းများလာတာအခုဆိုရင်100လောက်တောင်ရှိပါတယ်လို့သူကပြောပါတယ်တော်တော်များများမှလည်းစပိန်မရှိတာကြောင့်စပိန်ရောက်မှုအခွင့်အရေးပေါ်လာတာပါစုထားတဲ့ပစံတွေကိုတုံးပြီးတော့စပိန်သုံးစီးဝယ်ပစ်ပြီးတဲ့နောက်လူမှုကွန်ရက်ကနေရောင်းချတာမှချက်ချင်းဆိုသလိုဝယ်သူတွေပေါ်လာတယ်လို့သူကပြောပါတယ်အဲ့ဒီနောက်ဝယ်ယူလိုသူတွေထပ်များလာတာကြောင့်စပိန်စရောင်းပစ်တယ်လို့ဆိုပါတယ်စပိန်စီးသူတယောက်ဖြစ်တဲ့ Daniel Thomas ကကယောဂါဖြစ်တော့ဂျင်မူသွားမရပါဘူးဘတ်စကတ်ဘောဆော့လို့လည်းဘယ်ဖြစ်ပါမလဲဗျာလို့သူကပြောပါတယ်တချို့ကလည်းလူများကြားတဲ့မသွားရကြပါဘူးဆမ်မာကအခုလိုပြောရတယ
် I was in an accident
ကားတိုက်မှုဖြစ်ပြီးတော့လူများကြီးရှိတဲ့နေရာဆိုကြောက်ပါတယ်လို့သူကပြောသွားတာပါကယောဂါကြောင့်အိမ်မှာပဲနေရပြီးတော့စိတ်အကျဉ်းချက်ဖြစ်နေသူတွေအတွက်ဒီအစီအစဉ်ဟာစိတ်ကိုလန်းဆန်းစေတယ်လို့လည်းဆိုပါတယ်ကားလမ်းပေါ်မှာပဲစီးကြတော့လမ်းကမြောင်းပေါက်တွေကားတွေကိုသတိထားသွားတဲ့အကြောင်းအတွေ့အကြုံရှိတဲ့စပိန်နှင်းသူတွေကပြောရတယ်တချို့တွေကလေ့ကျင့်ခန်းအတွက်စီးကြသလိုတချို့ကတော့လည်းရဲတွေဖန်ဆီးစဉ်အတွင်းတည်ဆုံသွားတဲ့ George Fly နှစ်ပတ်လည်အထိမ်းအမှတ်အနေနဲ့စီးကြတာပါစပိန်တူနင်းတာကြောင့်စီးလုံးမှုဖြစ်စေပြီးတော့ကယောဂါကာလကိုအခုလိုစူပေါင်းဖျက်ချော်ကြတယ်လို့လည်းစပိန်စီးသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆုံးလင်အမေရိကန်တခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်
COVID-19 ဆက်ရောက်ပါတယ်
ဗီဇာပြောင်းမျိုးစိတ်အတွက်တွေအများအပြားတွေ့လာရတယ်လို့ကူးဆက်မြန်ပြီးပြင်းပြင်းထန်ထန်ထိခိုက်စေတာကြောင့်ကဘာတလောစိုးရိမ်မှုတွေတိုးလာစေပါတယ်ဒီထဲမှာ၄မျိုးကိုစိုးရိမ်ပွဲအဖြစ်နဲ့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားတယ်လို့အနုဇီဝဗီဒပညာရှင်မက်ကင်ဇန်ကပြောပါတယ်
WHO အနေနဲ့ခုနောက်ပိုင်းဆိုလို့ရှိရင်တို့ကအရင်တော့လိုမျိုးနာမည်တွေကိုမခေါ်တော့ဘဲနဲ့တို့ Alpha, Beta, Gamma, Delta အစရှိတဲ့ပြည်သူတာမန်အရပ်သားတွေအခေါ်ပေါ်လွှဲအောင်လို့ဆိုပြီးတို့နာမည် label ပြောင်းလိုက်တယ်ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင် Alpha ဆိုလို့ရှိရင်ဒါ Alpha strain က UK ကနေပြီးတွေ့ခဲ့တဲ့ strain Beta strain ဆိုလို့ရှိရင် South Africa, South Africa တိုင်းမှာတွေ့ခဲ့တဲ့ strain Gamma strain ဆိုရင် Brazil မှာတွေ့ခဲ့တဲ့ strain Delta strain ဆိုရင် India မှာစပြီးတွေ့ခဲ့တဲ့ strain ပေါ့နော်တို့ရဲ့ genome တို့ရဲ့ဟိုမျိုးဗီဇမှာတို့ကဘယ်အပိုင်းပေါ့နော်သူစုချက်မှာတွေ့ရဆိုလို့ရှိရင်အဲ virus ရဲ့စုချက်မှာဟိုဥစားမျိုးဗီဇပြောင်းလဲမှုကတနေရာလဲဖြစ်တာလားနှစ်နေရာဖြစ်တာလားတနေရာမကပဲအမှန်တနေရာတူတူပဲဖြစ်ပေမဲ့နောက်နှစ်နေရာအပေါင်းဖြစ်နေတာလားဒါမျိုးတွေနည်းနည်းလေးစီကွဲသွားပြီးတော့တို့ကပို့ပြီးတော့ဟိုပြန့်နှံ့အားပိုကောင်းလာတယ်ပေါ့နော်အခုလောလောဆယ်အဓိက variant of concern ဆိုပြီး WHO ကနေပြီးတော့ပြောထားတဲ့ဟာ၄ခုရှိတယ်သူတို့ဒါစိုးရိမ်ဖွယ်ရ၄ခုပေါ့နော်၄ခုက alpha beta gamma delta ဒီ၄ခုကအဓိကပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့အဲ့ဒီ၄ခုထဲမှာပေါ့နော်ဆရာဝန်တွေဒီသုတေသနပညာရှင်တွေအစိုးရင်အားဆုံးမျိုးဝဲရဘယ်မျိုးဝဲပါလဲ
အစိုးရင်အားဆုံးကတော့အခုလောလောဆယ်ဖြစ်နေတာ delta ပေါ့နော် delta ကတူအိန္ဒိယနေပြီးတော့အိန္ဒိယမှာအခုအရန်အထိနာနေတဲ့ဥစ္စာဒီ delta မျိုးကွဲကနေပြီးတော့အရန်ပြန့်နေတယ်အဲအိန္ဒိယနေပြီးတော့မှတခါနီပေါ်ကနေတခြားအခြားတိုင်းတခွင်ပေါ့နော်အနိုင်ငံအသီးသီးတွေမှာစပြီးတော့တွေ့လာရတယ်အခုဟိုဥစ္စာရုရှားတို့ဘက်မှာလည်းစပြီးတွေ့လာရတယ်ယူရိုဘက်မှာဆိုလို့ရှိရင်လည်းဒီ August လကုန်လောက်ကိုတို့ကဒီ delta မျိုးဒီ90ရာခိုင်နှုန်းသော case တွေမှာတွေ့လာနိုင်တယ်ဆိုပြီးသူတို့အမှန်းထားတယ်ပေါ့နော်ဒီ US မှာဆိုလို့ရှိရင်လည်းဒီ Delta မျိုးကွဲကစိုးရိမ်ရတဲ့မျိုးကွဲဆိုပြီးတော့ပြောနေကြပါတယ
်ဒီအာရှဘက်မှာရောဒီမြန်မာနိုင်ငံပတ်ဝန်းကျင်ပေါ့ဘယ်နိုင်ငံတွေမှာဒီစိုးရိမ်စရာကောင်းတဲ့မျိုးကွဲကိုတွေ့နေရတယ်
ဟုတ်ကဲ့ဟုတ်ဟိုဒေါက်တာမျိုးပဲကတော့စပြီးအခုအများကြီးတဲ့အတိုင်းဒီဟိုကအိန္ဒိယကနေပြီးတော့စပြီးတော့ဖြစ်တာပေါ့နော်အိန္ဒိယမှာအခုဆိုလို့ရှိရင်ဇွန်လ23ရက်နေ့ဟိုနောက်ဆုံးတွေ့ရတဲ့ case number အရဆိုလို့ရှိရင်အိန္ဒိယက30 million cases ရှိနေပြီဆိုတော့အခါကျ US ပြီးရင်သူကဒုတိယအများဆုံးဖြစ်နေပြီပေါ့နော်တကယ်ပါလုံးမှာအိန္ဒိယပြီးသွားလို့ရှိရင်နီပေါ်လည်းဖြစ်နေတယ် Vietnam, Malaysia, Philippines Vietnam ဆိုလို့ရှိရင်လည်းဒီဒေါက်တာမျိုးပဲကမေလဥပိုင်းလောက်မှာစပြီးတော့သူတို့များလာတယ်။နောက်မလေးရှားဆိုလို့ရှိရင်လည်းမေလ28ရက်နေ့လောက်မှာဆိုသူတို့ကစပြီးတော့လော့ကဒေါင်းတွေပြန်ပြီးတော့လုပ်နေရတယ်။ဖိလစ်ပိန်းဆိုလို့ရှိရင်လည်းကာကွယ်ဆေးရတဲ့ဥစ္စာနှေးတယ်နောက်ကျတယ်အတွက်ဖြစ်တဲ့အတွက်ကြောင့်မို့သူတို့ဒီဒေါက်တာမျိုးကိုသူတို့အရန်ကြောက်နေရတယ်ပေါ့နော်။နောက်ပြီးတော့ထိုင်းမှာဆိုလို့ရှိရင်လည်းအစတော့ကသူက alpha UK က alpha strain ကပို့ပြီးတော့များပါမယ်အခု delta strain ကနောက်ထပ်၄-၅လလောက်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ပို့ပြီးတော့များလာမယ်ပေါ့အဲ့ခါကျတော့ alpha strain ကျသွားတဲ့အချိန်မှာသူ delta strain ရဲ့ကြံ့ထမှုအားပို့ပြီးတော့ alpha strain ကသူက0.4%လောက်ပို့ပြီးများတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့အချိန်ကောင်းပြီးတော့ပို့ပြီးပြန်သွားမယ်ပေါ့နော်အခု Russia မှာဆိုလို့ရှိရင်လည်းဒီ delta strain က90ရာခိုင်နှုန်းတော့သူတို့အတွေ့တဲ့ case တွေမှာအဲ့လိုတွေ့နေရတယ်ပေါ့နော်အဲနောက်ပြီးတော့ဒီ EU မှာလည်း August ကုန်ပိုင်းမှာဆိုလို့ရှိရင်သူတို့ဒီ90ရာခိုင်နှုန်းတော့ဒီ case တွေမှာဒါပဲဖြစ်သွားလိမ့်မယ်ဆိုပြီးသူတို့ကပြောပါတယ်ဒီတော့ကြောင့်မို့ပို့ပြီးတော့စိုးရိမ်စရာဘာလဲဆိုတော့သူကဒီ delta strain ကအခုလောလောဆယ်မှာသူကဒီကာကွယ်ဆေးကိုအလင်းမီအောင်မထိုးနိုင်လို့ရှိရင်ကာကွယ်ဆေးကိုခံနိုင်ရည်ရှိတဲ့မျိုးစိတ်ဖြစ်လာနိုင်တယ်ဆိုပြီးတော့ပညာရှင်တွေကသုံးသပ်ပါတယ်ရှင
်မြန်မာနိုင်ငံမှာကြတော့မြန်မာနိုင်ငံအိန္ဒိယနဲ့လည်းကပ်နေတယ်နောက်ဘေးကထိုင်းလိုပါတော့ပေါ့နော်ဒီကူးစက်တာများတဲ့မြန်မာတဲ့နေရာတွေနဲ့အရန်နေနေဆိုတော့မြန်မာနိုင်ငံမှာအခြေအနေကပြောပြပေးပါဦး
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာသူအခုထုတ်ပြန်ထားတဲ့အရာတော့ Delta strain ကိုစတွေ့တယ်ဆိုပြီးတော့ case တွေတွေ့တယ်။ဒါဒီနေ့ထုတ်ပြန်တဲ့အရာဆိုရင်မြန်မာနိုင်ငံမှာသူစစ်တဲ့ဥစ္စာမှာ623 case ဒီနေ့ထွက်တယ်ပေါ့နော်။ထွက်တယ်ဆိုတော့ပို့စစ်လေးပို့ပြီးတော့သူတို့အဓိကတော့သူတို့ sequencing ကိုနိုင်အောင်လုပ်ရမှာပေါ့။ဒီသူတို့ရဲ့ဒီမျိုးဗီဇခေါ်ထုတ်တဲ့ဥစ္စာသူတို့နိုင်အောင်လုပ်နိုင်ပြီသူတို့ရဲ့ရာခိုင်နှုန်းကဘယ်လောက်ဟာမှာ Delta strain ဘယ်လောက်တွေ့နေရပြီဆိုတဲ့ဟာကိုတို့ပြောနိုင်မှာပါတဲ့အဲ့တော့ဒီဟာကဒီဆေးစစ်တာကလည်းအရေးကြီးသလိုဒီရထားတဲ့ဆို sequencing ပြန်လုပ်တဲ့ဟာလည်းအရေးကြီးတယ်ပေါ့ sequencing ဆိုဒီမျိုးဗီဇကိုခေါ်ထုတ်တဲ့ဟာလည်းအရေးကြီးပါတယ်အရေးကြီးရဆိုဘာလို့လဲဆိုတော့ဒီကာကွယ်ဆေးကိုအလွန်တကူမရနိုင်သေးတဲ့အချိန်ကာလတခုမှာဒီဝယ်ထားတဲ့ကာကွယ်ဆေးတွေသုံးမရတော့ဘူးဆိုတဲ့ဟာလိုမျိုးဖြစ်သွားမဲ့ဟာမျိုးမဖြစ်လာအောင်ပေါ့နော
်ဒီမြန်မာနိုင်ငံမှာဒီအိန္ဒိယကပေးတဲ့ AstraZeneca ပေါ့နော်ဆေးကိုထိုးပေးနေတယ်
နောက်တရုတ်ဘက်ကလာတဲ့ Sinovac ဆီထိုးပေးတယ်ဆိုတော့ဒီအိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်နော်ဒီမျိုးဗီဇန်ကိုဘယ်လောက်နိုင်နေလဲအဲ့ဒါလေးပြောပြပေးပါ
အခုလောလောဆယ်အထိကတော့ဒီအိန္ဒိယဘက်ကလာတဲ့ AstraZeneca သူတို့ဒါ UK formula အတိုင်းဆိုတဲ့ခါကြတော့80ရာခိုင်နှုန်းတော့သူတို့ကာကွယ်ပေးနိုင်တယ်ဆိုတဲ့ဟာမျိုးတော့ရှိနေသေးတယ်ဒါပေမဲ့ဒီကာကွယ်ဈေးကိုခံနိုင်ရင်အားရှိဖို့အတွက်တစ်ဆင့်လုတ်ပေးနိုင်တယ်လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မို့လို့ဟိုဒီကိုကဒါကိုအခုမခံရခင်မှာအရင်ကာကွယ်ဈေးအရင်ရှိထားဖို့လို့လေအဲ့ဒါမှအခုလောလောဆယ်ဆိုရင်တော်တော်များပြည်သူတွေလည်းသိကြမှာသူကပိုပြီးကူးလေသူ့ရဲ့ဒီ virus ကသူရဲ့အသက်ရှင်ဖို့အတွက်ကိုပို့ပြီးတော့ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဆိုပြီးသူတို့ကဒီလိုမျိုး gene လို့အများအားသူတို့ပြောင်းတယ်မျိုးဗီဇအများအားပြောင်းတယ်ပို့ပြီးတော့ကူးစက်လာလေကိုယောဂမရနိုင်တဲ့အချိန်တွေကပို့ပြီးတော့နှဲလာလေလေဖြစ်သွားပါလိမ့်မယ
်တန်နိုင်ကာဝယ်ဆေးကိုအကြံဆုံးထိုးဖို့လိုတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ်ကဲ့ပါ
ဆိုတော့ဒီနိုင်ငံနိုင်ငံရဲ့အခြေအနေလည်းအခုလက်ရှိအခြေအနေလည်းလုံးဝမတည်ငြိမ်ဘူးမတည်ငြိမ်တဲ့အခြေအနေမျိုးမှာကူးစက်တဲ့နှုံတွေကများလာနေတယ်ဆိုတော့ဘာတွေလုပ်တယ်လဲနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ဟုတ်ဂျွန်လ23ရက်နေ့ထုတ်ပြန်တဲ့ဒီ John Hopkins ကထုတ်ပြန်တဲ့အရာကတော့မြန်မာနိုင်ငံမှာလူရေရဲ့ 2.3% ခန့်တုန်းကဟိုကာကွယ်ဆေးထိုးပြီးသားဆိုပြီးတော့သူတို့ကပြောတယ်ပေါ့နော်ဆိုတော့အဲ့ကကြတော့ဒီအရှေ့တောင်အာရှဟိုနိုင်ငံတွေထဲမှာဆိုလို့ရှိရင်တော့ဥပမာ Vietnam တို့အရှေ့တီမောတို့ဘာလို့ထပ်ဆိုင်ရင်တော့သူကနည်းနည်းလေးတော့မြင့်သေးတယ်ပေါ့ Philippines တို့ထပ်ဆိုင်ရင်တော့နည်းနည်းလေးတော့ညင့်မြင့်မယ်ဒါပေမဲ့ဒီ vaccine ထိုးတဲ့နှုန်းကအရင်နှီးနေတယ်အခုဒါအန်တီပြောဆိုပဲအချိန်တွေကလည်းမတည်ငြိမ်ထိုးဖို့ဆိုတဲ့ဟာကလည်းမဖြစ်နိုင်တော့တဲ့နီးနီးလိုမျိုးဖြစ်နေတဲ့ခါကျတော့အဓိကကတော့လူစုလူဝေးဆက်ဆောင်ရမယ်အဓိကပြီးခဲ့တဲ့နှစ်ခွဲကာလအတွင်းလုပ်နေတဲ့ဟာတွေအကုန်လုံးကြက်ကြက်မမတ်ပြန်လုပ်သွားရမယ်ပေါ့နော်အမြင်အပြင်သွားတဲ့ခါကျလို့ရှိရင်ဒီ mask ကိုတော့မပြတ်ဆက်ပြီးတော့ဝင်နေရအောင်မယ်ပိုတိုင်းကြည့်အချိန်တွေအစမပြေတဲ့ဥစ္စာတည်ပေမဲ့လည်းဒီကမ္ဘာကယောဂဖြစ်နေတုံးမယ်ဆိုတဲ့ခါကျတော့ဆက်ပြီးတော့ကြမ်းကြမ်းခံပြီးတော့ရက်တည်သွားအောင်ပါပဲပေါ့နော
်မခင်ဆန်ဝင်းပြည့်ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်တိတ်ကြွနေမိတယ်ဘယ်လိုလဲဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်ဆက်ပြီးဆုံးရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နီးပညာခန္ဓာနားဆင်ကြရတာပါရှင်VOA American အတန်ရဲ့တောက်ကြညအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုတော့ဆက်ပြီးနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာဆီယနာတိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဇက်တိုက်ရှိနေတာမှာတော့ဒီကနေ့မှာတော့ရန်ကုန်တိုင်းနဲ့မှာဗဟန်းမြို့နယ်နဲ့လှိုင်မြို့နယ်တွေမှာအပြေးလွှားနဲ့လူငယ်တွေကလျှက်တပြက်ဆန္ဒပြခဲ့ပါတယ်။မန္တလေးမှာတော့တပေါင်းစုတပိတ်ထွက်ဖို့လူစုနေတုံးပါပဲလုံခြုံရေးတပ်တွေကအကြမ်းဖက်ဖြိုခွဲခဲ့လို့ဆန္ဒပြသူတချို့အဖမ်းခံခဲ့ရပါတယ်ဒီတပေါင်းစုတပိတ်အဖမ်းခံရပေမဲ့မန္တလာတက္ကသိုလ်တပိတ်ချမ်းမြေသာစီပညာရေးကျောင်းပေါင်းစုံတပိတ်နောက်တန်ခါသမကတပိတ်စစ်ကြောင်းတွေကတော့ဆက်ပြီးတော့ခြိတက်ဆန္ဒပြခဲ့ပါတယ်ဒီကနေ့တရက်ထဲမှာပဲမန္တလေးမြို့ချမ်းမြေသာစီမြို့နယ်ကန်တာယာမြို့တင်မှာစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရတဲ့ပြည်တော်စုစက်ခိုင်းရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တဦးတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်ဒီဖေဖော်ဝါရီလတရက်နေ့နောက်ပိုင်းကနေစပြီးတော့ဒီကနေ့အထိဆီယနာသိမ်းမှုကန့်ကွက်ဆန္ဒပြပွဲတွေကိုစစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွင်းနေပေမဲ့လုံခြုံရေးအခြေအနေပေါ်မူတည်ပြီးပုံစံမျိုးစုံနဲ့နိုင်ငံအနှံ့မှာစန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပါတယ်။စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားကြာသပတေးနေ့ကတိုက်ပွဲဖြစ်ခဲ့တဲ့စကိုင်းတိုင်းမင်းကြီးမြို့တန်ပေါက်ကျေးရွာအနီးနားမှာရှိတဲ့ဒေသခံအားလုံးလူလူဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ရှင်။အခုဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူပေါင်းကဒီကနေ့အထိဆိုလို့ရှိလို့ရှိရင်တော့ 35,500 ကျော်ရှိသွားပါပြီ။သေဆုံးသူပေါင်းကတော့ 3,282 ဦးထိရှိသွားပါပြီ။ဒီကနေ့ဇွန်လ25ရက်နေ့ည8နာရီနောက်ဆုံးထုတ်ပြန်ချက်အရဆိုရင်တက်ခွဲစစ်ဆေးမှုပေါင်း 9,854 ဦးမှာပိုးတွေ့သူပေါင်းက 859 ဦးထိတွေ့ရှိခဲ့ပါတယ်။ COVID ကြောင့်ထပ်မံသေဆုံးသူကတော့ 9 ဦးထိရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာဒီဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာတော့လက်နက်ကင်တပ်ပွဲတွေကြောင့်မြန်မာနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာရသူပေါင်း23,000ဝန်းကျင်အထိရှိနေတဲ့အတွက်စိုးရိမ်စရာအခြေအနေဖြစ်နေပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။ဒီကနေ့ညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program